Welcome to the Voice of America in Burmese.
Mingla ma ne khe ma shin. Washington Mirror View American Tanga ni 2020 Jun la 24 ye Bodapu ni ma ne khe season rwe go Myanmar San no jin ma ne 6 nai ga ni 9 nai a thi line no meter 24 40 ne 51 line la meter 190 ro ga ni thauk lwan pe ni ba bi.ကျမခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးပါမယ်အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါရှိမရှိစမ်းသပ်စစ်ဆေးမှုတွေကိုအရှိန်လျှော့ပြီးလုပ်ဖို့သမ္မတဒေါ်နယ်ထရမ့်ကပြောကြားနေချိန်မှာပဲကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူဒေါက်တာအန်ထိုနီဖောက်ချီကသူနဲ့သမ္မတအင်ဖျူကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ဖျက်ရေးဆိုင်ရာအဖွဲ့ကတခြားအဖွဲ့ဝင်တွေကိုဒီလိုအရှိန်လျှော့ပြီးလုပ်ဖို့ညွှန်ကြားထားတာမရှိဘူးလို့အင်္ဂါနဲ့လွှတ်တော်ကြားနာပွဲမှာထွက်ဆိုခဲ့ပါတယ်
To my knowledge, I know for sure, but to my knowledge, none of us have ever been told to slow down on testing.
That just is a fact. In fact, we are all aware of it. 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 We are all aware of it.ဒေါက်တာဖောက်ချီကအင်္ဂါနေ့ပြုလုပ်တဲ့အောက်လွတ်တော်စွန့်ရင်နဲ့ကုသရောင်းဝယ်ရေးဆိုင်ရာကော်မတီရှေ့မှာကြားနာပွဲမှာပြောကြားခဲ့တာပါအခုလိုဒေါက်တာဖောက်ချီမထွက်ဆိုခင်နိုင်ပိုင်းတွင်းမှာပဲသမ္မတထရမ့်ကစနေနေ့ကသူအိုကလာဟိုမားပြည်နယ်တူဆာလူမှုစုဝေးပွဲမှာပြောကြားခဲ့တဲ့အတိုင်းပဲဒီရောဂါအတွက်စမ်းသပ်စစ်ဆေးမှုတွေကိုအရှိန်လျှော့ပြီးလုပ်ဖို့သူအစိုးရအဖွဲ့ကိုပန်ကြားခဲ့တယ်လို့ပြောကြားခဲ့တာပါအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါအတွက်စစ်ဆေးမှုတွေပိုးပြီးတော့လုံတဲ့မလုံတဲ့American ကုသရောဂါထိန်းချုပ်ရေးနဲ့ကာကွယ်ဆိုင်ရာဘုဟုဌာန CDC အကြီးအကဲဒေါက်တာ Robert Redfield ကိုမေးတဲ့အခါမှာတော့အချိန်မီစစ်ဆေးစမ်းသပ်မှုတွေကိုတိုးပြီးလုပ်ရမှာဖြစ်ပြီးလုပ်လဲလုံဆောင်နေတယ်လို့ဒီလိုလုပ်ခဲ့တဲ့အတွက်တိုးတက်မှုတွေရခဲ့တာကြောင့်ဆက်ပြီးလုပ်ရအောင်မှာဖြစ်ကြောင်းပြောကြားခဲ့တာပါကဘာတလောဒီရောဂါအကူဆက်ခံရသူ6သန်းကျော်ရှိနေချိန်မှာ American နိုင်ငံမှာတော့လူပေါင်း 1.3 သန်းကျော်ရှိနေတယ်လို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပါတယ်ဒီယောဂအကူဆက်သူတိုးလာနေမှုကလည်းအင်္ဂါနေ့မှာလွှတ်တော်ကျန်းမာပွဲကျင်းပတဲ့အကြောင်းရင်းတွေကတစ်ခုဖြစ်ပါတယ်။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ယောဂကူးစက်မှုအခြေအနေဟာဆိုးဝါးနေစေဖြစ်ပြီးသမ္မတဒေါ်နယ်ထရမ့်ကတော့နေဆက် CEO ခတ်တဲ့အခြေအနေကိုစစ်ဆေးဖို့နဲ့နိုင်ငံရေးဟောပြောမှုတွေလုပ်ဖို့အမေရိကန်အနောက်တောင်ပိုင်းကအရီဇိုနာပြည်နယ်ကိုသွားနေပါပြီ။မက္ကဆီကိုနေဆက်မှာရှိတဲ့အရီဇိုနာပြည်နယ်ယူမာမြို့နယ်တဲကဆန်လူးဝစ်မြို့မှာအသက်ဆောက်လုပ်ထားတဲ့နေဆက်ချန်စီယိုကိုယာယီပြည်ထောင်စုဝန်ကြီးချတ်ဝုလ်ဖ်နဲ့နေဆက်ကာကွယ်ရေးနဲ့အောက်ခွန်ဌာနယာယီအကြီးအကဲမတ်ခ်မော်ဂန်တို့နဲ့အတူစစ်ဆေးဖို့အတွက်အင်ကာနေ့မှာတွေ့ရောက်နေတာပါသမ္မတထရမ့်ဟာယူမားမြို့နယ်မှာဒေသရင်းလူမှုတိုင်ဝမ်ခေါင်းဆောင်တွေအရာရှိတွေနဲ့နေဆက်လုံခြုံရေးကိစ္စဇကဝိုင်းဆွေးနွေးပွဲကျင်းပဖို့စီစဉ်ထားပါတယ်သမ္မတဟာအဲ့ဒီကနေ Phoenix မြို့ကိုလေမြန်နဲ့တွေ့ရောက်ပြီးလူပေါင်း 3,000 ကျော်တက်ရောက်မဲ့ဟောပြောပွဲမှာမဲဆွယ်မင်ကွန်းပြောကြားမှာလည်းဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကာယောဂါမပြန့်ပွားအောင်အသွာလာပိတ်ပင်တားမြစ်မှုတွေဖြေလျှော့ပေးမယ့်အစီအစဉ်ကိုဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကအင်္ဂါနေ့ပါလီမန်မှာကြေညာခဲ့ပါတယ်။ဒီအစီအစဉ်ထဲမှာစားသောက်ဆိုင်တွေနဲ့သပင်းညှပ်ဆိုင်တွေအပါအဝင်လုပ်ငန်းအများအပြားကိုဇူလိုင်လ4ရက်မှာစပြီးပြန်ဖွင့်ဖို့ပါဝင်ပါတယ်။အမျိုးသားကျန်းမာရေးဆိုင်ရာဌာနကဒီယောဂါဆိုင်ရာစမ်းသပ်မှုတွေနဲ့ယောဂါရှိသူတွေကိုနောက်ရောက်ခံလိုက်တာတွေလှုပ်ဆောင်ပေးမှာဖြစ်ပြီးဒေသခံတွေအနေနဲ့စီးပွားရေးလုပ်ငန်းတွေပြန်လည်လှုပ်ဆောင်ဖို့နဲ့တစ်ချိန်တည်းမှာပဲယောဂဖြစ်သူတွေ့တာနဲ့ချက်ချင်းအကြောင်းကြားပြီးပူးပေါင်းဆောင်ရွက်ဖို့ပါတိုက်တွန်းခဲ့ပါတယ်။ဂျာမနီနိုင်ငံမှာတော့ဂျာမနီအနောက်ပိုင်း North Rhine-Westphalia ပြည်နယ်တွေကအသားဆေးရုံတစ်ခုမှာကိုရိုနာဗိုင်းရပ်စ်ယောဂပြန့်ပွားမှုရှိနေတာကြောင့်ဒီဆေးရုံရှိရာ Gudaslo ဒေသအတွက်အသွာအလာကန့်သတ်ပိတ်ပင်လိုက်ကြောင်းပြည်နယ်အာဏာပိုင်တွေကအကြေညာခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတနင်္လာနေ့ကအစိုးရရှိနေ2ဦးအပါအဝင်အာဖဂန်အစိုးရဝန်ထမ်း9ဦးအလုတ်ကြံခံရမှုကိုပြင်းထန်စွာရှုံချကြောင်းအမေရိကန်အစိုးရကပြောကြားလိုက်ပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့အာဖဂန်အာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။အသက်ခံရသူတွေဟာအနည်း20နီးပါးကြာမြင့်နေပြီဖြစ်တဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်အစိုးရနဲ့တာလီဘန်တို့ကြားရထားတဲ့သဘောတူညီချက်အစိပ်ပိုင်းတစ်ခုဖြစ်တဲ့အကျဉ်းသားလဲလှယ်ရေးအတွက်အာဖဂန်အစိုးရထိန်းသိမ်းထားတဲ့တာလီဘန်အကျဉ်းသားတွေပြန်လွတ်မြောက်ရေးကိုလှုံ့ဆော်နေတဲ့အဖွဲ့တွေကဖြစ်ပါတယ်။အရတား9ဦးသေဆုံးခဲ့ရတဲ့ဒီတိုက်ခိုက်မှုဟာငင်းကြိုင်းမလိုလားသူတွေရဲ့လှုပ်ဆောင်မှုဖြစ်ကြောင်းနဲ့ဒါကိုတည်တည်ချာချာစုံစမ်းစစ်ဆေးပေးဖို့အမေရိကန်ကတောင်းဆိုကြောင်းအာဖဂန်ပြည်နယ်တည်နယ်ရေးဆိုင်အမေရိကန်အထူးတန်တမန်ဇာမင်းခါလီဇက်ကပြောကြားခဲ့ပါတယ်
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ58 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရမ်တော်မှာ VOA American တာရဲ့မနေ့ခင်သတင်းတွေကိုဆက်လက်ကြီးညာသွားပါမယ်မြန်မာနိုင်ငံမှာဇွန်လ23ရက်နေ့က COVID-19 ရောဂါဓာတ်ခွဲဆန့်သတ်မှုစစ်ဆေးပေါင်း 1,800 ကျော်ပြုလုပ်ခဲ့တဲ့အထက်ရောဂါပိုးကူးစက်ထားသူနှုန်းထပ်မံတွေ့ရှိတာကြောင့်ဓာတ်ခွဲတည်ပြုလူနာ292ဦးရှိသွားပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကအတည်ပြုကြေညာခဲ့ပါတယ်မနေ့က virus spot တွေ့ရှိသူနှုန်းစလုံးဘင်္ဂလားဒေ့ရှ်နိုင်ငံကပြောင်းလာသူတွေဖြစ်ပြီးအသွါလာကန့်သတ်ဆောင်ကြည့်နေသူတွေလည်းဖြစ်ပါတယ်တူကအသက်30အရွယ်မျိုးသမီးဖြစ်ပြီးရခိုင်ပြည်နယ်မောင်းတော်မြို့နယ်ကဖြစ်ပါတယ်အသက်38နှစ်အရွယ်မျိုးသားကတော့ရခိုင်ပြည်နယ်စစ်တွေမြို့နယ်ကဖြစ်တယ်လို့ကျမကြီးဝန်ကြီးဌာနကကြေညာထားပါတယ်မြန်မာနိုင်ငံမှာအခုချိန်ထိအထူးပြုလူနာတွေကကုသမှုခံယူပြီးယောဂကင်းစင်သွားသူ204ဦးရှိပြီဖြစ်ပြီးသေဆုံးသူ6ဦးရှိပါတယ်နိုင်ငံအတွင်းဒီနှစ်မတ်လနောက်ပိုင်းကစလို့ COVID-19 ယောဂဓာတ်ခွဲဆန့်သတ်မှု64,500ကျော်ပြုလုပ်ခဲ့ပြီးစောင့်ကြည့်လူနာပေါင်း 9,960 နီးပါးရှိခဲ့ပါတယ်ခင်ဗျာနှစ်ပေါင်း90အတွင်းနှစ်ဖက်တပ်ဖွဲ့တွေခိုက်ရန်ဖြစ်ပွားခဲ့ပြီးအိန္ဒိယတို့နိုင်ငံအကြားတင်းမာမှုတွေကိုရှော့ချဖို့သဘောတူလိုက်ကြပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကဟိမဝန္တတောင်တန်းဒေသနေဆက်ဒေသမှာနှစ်နိုင်ငံတပ်ဖွဲ့ဝင်ချင်းချင်းခိုက်ရန်ဖြစ်ပွားခဲ့တာမှာအိန္ဒိယစစ်သားအယောက်20သေဆုံးခဲ့ရတာပါတင်နနာနေတုန်းကနှစ်နိုင်ငံစစ်တပ်အကြီးအကဲတွေဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးနှစ်ဖက်တပ်တွေထိတိမှုမရှိအောင်နေရာချထားဖို့သဘောတူလိုက်ကြောင်းအင်ကာနေမှာအိန္ဒိယစစ်တပ်တာဝန်ရှိသူတွေကပြောပါတယ်နိုင်ငံဆက်ဆံရေးတင်မာနေချိန်အတွင်းအင်ကာနေကပြုလုပ်ခဲ့တဲ့ရုရှားတရုတ်နဲ့အိန္ဒိယနိုင်ငံတို့ရဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့ရုပ်သံဆွေးနွေးပွဲမှာတော့နိုင်ငံကြီးတွေအနေနဲ့နိုင်ငံတကာဥပဒေကိုလေ့ကျလိုက်နာဖို့လိုကြောင်းအိန္ဒိယဘက်ကပြောကြားလိုက်ပါတယ
် Respecting international lawrecognizing the legitimate interests of partners
နိုင်ငံတကာဥပဒေကိုလိုက်နာခြင်းတစ်ဖက်နိုင်ငံရဲ့တရားဝင်အကျိုးစီးပွားကိုအတိအမှတ်ပြုခြင်းနိုင်ငံပေါင်းစုံစနစ်ကိုထောက်ခံခြင်းနဲ့အများကောင်းကျိုးကိုမြင့်တင်ခြင်းတို့ကသာရေရှည်တည်တတ်ခံရတဲ့ကမ္ဘာစနစ်တစ်ခုကိုတည်ဆောက်နိုင်မှာဖြစ်တယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးစပရာမယန်ဂျယ်ရှန်ကာကပြောပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဇောင်လီချန်းကတော့နေဆက်ဒေတာတင်မာမှုကိုရှော့ချဖို့လိုအပ်တဲ့စီမင်းကန့်သက်ချက်တွေချသွားဖို့နှစ်ဖက်သဘောတူညီခဲ့ကြောင်းပြောပါတယ်ဘယ်လိုကန့်သက်ချက်တွေချမှတ်မလဲဆိုတာကိုတော့နှစ်ဖက်စလုံးကအသေးစိတ်ပြောကြားခြင်းမရှိပါဘူးအရင်ကသဘောတူညီချက်တွေအရတရုတ်နဲ့အိန္ဒိယနယ်စပ်မှာရှိတဲ့တပ်ဖွဲ့တွေအနေနဲ့ထိတိုက်တွေ့ခဲ့ကြရင်ပြစ်ခတ်မှုမလုပ်ကြဖို့တားမြစ်ထားတာပါပြီးခဲ့တဲ့သတင်းပတ်အတွင်းကခိုက်ရန်ဖြစ်ပွားခဲ့တာမှာပြစ်ခတ်မှုမရှိခဲ့ပေမဲ့တစ်ဖက်နဲ့တစ်ဖက်ကြောက်ခဲတွေနဲ့ပြစ်ခတ်ခဲ့တယ်လို့တန်ချောင်းတက်ဒုတ်တန်တွေနဲ့ရိုက်ခဲ့ကြတာဖြစ်ပါတယ်အာတိတ်ဆဝိုင်းဒေသမှာဇွန်လ20ရက်နေ့ကအပူချိန်စံချိန်တင်မြင့်တက်သွားကြောင်းသတိပေးပို့ချက်အပေါ်စုံစမ်းစစ်ဆေးသွားမယ်လို့ကမ္ဘာမိုးလေသအဖွဲ့ချုပ် WMO ကပြောပါတယ်အတိတ်ဒေသကရုရှားမြို့တစ်မြို့ဖြစ်တဲ့ Vankuyams မြို့မှာအပူချိန် 38 ဒီဂရီဆယ်စီယပ်မြင့်တက်ခဲ့တဲ့သတင်းရရှိကြောင်းနဲ့အဲ့ဒီသတင်းမှန်မှန်စုံစမ်းစစ်ဆေးသွားမယ်လို့ကမ္ဘာမိုးလေသအဖွဲ့ချုပ် WMO ပြောခွင့်ရ Claire Nulis ကပြောပါတယ
် This is a reported 38 degrees Celsius which if you
ဒီနေရာအပူချိန်မှတ်တမ်းက 38 ဒီဂရီဆယ်စီယပ်ဆိုတော့ Fahrenheit ပြောင်းရင်ဒီဂရီ100ကျော်ဖြစ်ပါတယ် Fahrenheit 104ဒီဂရီရှိတာပါဒီသတင်းပေါ်စုံစမ်းရှစ်ဆေးဖို့ရှိပါတယ်လို့ဂျနီဗာမြို့ပိုင်အင်္ဂလိပ်ကပြုလုပ်တဲ့ WMO သတင်းစာရှင်းလင်းပွဲမှာပြောခွင့်ရကလျာညူလစ်ကပြောသွားတာပါ WMO အနေနဲ့ရုရှားမိုးလေသဌာန Russian Dromet နဲ့လည်းတိုင်ပင်ဆွေးနွေးသွားမှာဖြစ်ပြီးအဲ့ဒီအပူချိန်အမှတ်ကိုသာအတည်ပြုနိုင်မယ်ဆိုရင်အတိတ်ဒေသတဲ့အပူချိန်စံချိန်တင်သွားတာဟုတ်မဟုတ်စုံစမ်းစစ်ဆေးရေးအဖွဲ့တစ်ခုက WMO ရဲ့မှတ်တမ်းမှတ်ရာတွေနဲ့နှိုင်းယှဉ်စစ်ဆေးသွားမယ်လို့လည်းပြောပါတယ်လောလောဆယ်မှာပဲအတိတ်ဒေသမှာဒီနှစ်နွေဦးရာသီအပူချိန်ဟာပုံမှန်ထက်10ဒီဂရီပိုပူတယ်လို့နူလစ်ကပြောပါတယ်အတိတ်ဒေသဟာကမ္ဘာပေါ်မှာအပူချိန်အလျင်မြန်ဆုံးမြင့်တက်နေတဲ့ဒေသတစ်ခုဖြစ်ပြီးဒီကမ္ဘာလုံးအတိုင်းအတာအရမြင့်တက်နေတဲ့ရေပုံရအပူချိန်နှုန်းထက်နှစ်ဆပိုတက်နေတယ်လို့လည်း WMO ကအစီအခံထားပါတယ်ခင်ဗျကမ္ဘာနံပါတ်1နံပါတ်ကျော်ဆာဗီယာတင်းနစ်သမားနိုဗက်ဂျိုကိုဗစ်ဟာသူကိုယ်တိုင်စီစဉ်တဲ့အဒရီယာထိုးလို့ခေါ်တဲ့ဆာဗီယာနဲ့ခရိုအေးရှားတင်းနစ်ပွဲစဉ်တွေမှာပါဝင်ကစားခဲ့ပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်ဂျိုကိုဗစ်ဟာအစောပိုင်းကဆာဗီယာနိုင်ငံဘဲလ်ဂရိတ်မြို့ကစားပွဲတွေမှာပါဝင်ခဲ့တယ်လို့ပြီးခဲ့တဲ့အပတ်ကလည်းခရိုအေးရှားနိုင်ငံဇာတာမြို့မှာကစားခဲ့တာပါ ်။အဲဒီနောက်ကိုရိုနာဗိုင်းရပ်စ်ဆေးကြီးရမှာကုသခံရကြောင်းသိရှိရတာဖြစ်ပါတယ်။ကာယောဂါကာလအတွင်းတင်းနစ်ပွဲစဉ်တွေစီစဉ်ပြီးတခြားနိုင်ငံကကစားသမားတွေကိုဖိတ်ခေါ်ခဲ့တဲ့အတွက်ဂျိုကိုဗစ်အပေါ်ဝေဖန်မှုတွေလည်းမြင့်တက်နေတာပါ။ဂျိုကိုဗစ်ဟာထိတ်တန့်တင်းနစ်ကစားသမားတွေထဲ၄ယောက်မြောက်ယောဂါကုသခံရသူဖြစ်လာတာပါ။အဲဒီရာဂျိုတင်းနစ်ကစားပွဲစဉ်တွေပြုလုပ်ခဲ့တာမှာလူချင်းခက်ခွက်ခွက်ကစားဖို့စီမင်းတွေကိုလိုက်နာကျင့်သုံးတာမရှိခဲ့ပါဘူး။သူစီစဉ်တဲ့ပွဲစဉ်တွေကနေယောဂကုသခံရသူတွေကိုဂျိုကိုဗစ်ကတောင်းပန်ခဲ့ပေမဲ့ဒီပွဲစဉ်တွေဟာပရဟိတအခြေခံတဲ့ပွဲစဉ်တွေအဖြစ်ကောက်ွယ်ပြောဆိုခဲ့ပါတယ်။ဘုဒ္ဓဟူးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့အချိန်နဲ့တပြေးညီထုတ်လွှင့်ပေးနေတဲ့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
လက်လီအယောင်ဆိုင်လုပ်ငန်းရှင်တွေနဲ့အသေးစားအလတ်စားလုပ်ငန်းရှင်တွေအတွက်ချင်းငွေရရှိနိုင်ရေးအစိုးရဘက်ကပြန်လည်သုံးသပ်စီစစ်မဲ့အကြောင်းတင်ပြပေးပါမယ်ကျွန်မသင်ကြီးထိုက်ပါ COVID-19 ကာလအစိုးရရဲ့စီးပွားရေးပြန်လည်ဥမော်ရေးအကူအညီပေးတဲ့ချင်းငွေအစီအစဉ်တွေမှာရောပုဂ္ဂလိကဘဏ်တွေကစီမံခန့်ခွဲနေတဲ့ JICA ဂျပန်ပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီချင်းငွေအစီအစဉ်တွေမှာရောအသေးစားအလတ်စားလုပ်ငန်းတွေလက်လီလုပ်ငန်းတွေချင်းငွေရဖို့ကမလွယ်ပါဘူး။အင်ကာနိကလုပ်တဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရတာဝန်ရှိသူတွေကြားဆွေးနွေးမှုအတွင်းမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလက်လီအယောင်ဆိုင်လုပ်ငန်းရှင်တွေနောက်အသေးစားအလတ်စားလုပ်ငန်းရှင်တွေချင်းငွေရရှိနိုင်ရေးပြန်လည်သုံးသပ်မယ်လို့ကတိပြုသွားပါတယ်
။မြို့ပြလုပ်ငန်းတွေအတွက်ဝေးကြီးချိပေးတဲ့နေရာမှာပေါ့နော်။ဝေးချိပေးတဲ့နေရာပို့ပြီးတော့အဲလက်လီအဲ့လီလုံစားတဲ့လူတွေအတွက်လွယ်ကူအောင်လုပ်ပေးပါဆိုတော့အဲ့ဒါတော့ချိပေးပါမယ်။
COVID-19 ကြောင့်ကုန်သွယ်မှုအပေါ်တက်ရောက်မှုတွေကိုရုပ်သံကနေဆွေးနွေးကြတာမှာ CityMart ရဲ့ MD ဒေါ်ဝင်းဝင်းတင်ကလက်ရှိလက်လီလုပ်ငန်းရှင်တွေကြုံတွေ့ရတဲ့အခက်အခဲတွေကိုထောက်ပြပါတယ်
။ငွေကြေးအရင်းအမြစ်ရရှိဖို့အတွက်ခက်ခဲတာ။နောက်ဒီနည်းပညာရရှိဖို့ခက်ခဲတာ။ဈေးကွက်ဝယ်စုရရှိဖို့ခက်ခဲတာဆိုပြီးတော့ကျွန်တော်တို့အဲ့အရာတွေကိုအများနဲ့ကြားသိရပါတယ်။
နောက်အစိုးရရဲ့ချင်းငွေရရေးမှလည်းကန့်သက်ချက်တွေများတဲ့အပြင်ပုဂ္ဂလိကဘဏ်တွေစီမံခန့်ခွဲတဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ချင်းငွေတွေကလည်းလုပ်ငန်းကြီးတွေကပဲရယူနေတယ်လို့ဂျမ်ဂျဲစားတောက်ကုန်ထုတ်လုပ်ငန်းရှင်ဒေါ်သက်စုထေကပြောပါတယ်
တကယ် SME လုပ်ငန်းလုပ်နေတဲ့လုပ်ငန်းရှင်အသေးလေးတွေမှာကြတော့ဘလို့မဟုတ်အဲ့ဒီ booster လုံးကိုညှော်မှန်းလို့မရတဲ့အနေထားမျိုးဖြစ်နေပါတယ်။ဟိုဟာတကယ်ချင်းကိုရလိုက်တဲ့လုပ်ငန်းတွေဆိုတော့တကယ်ကိုခိုင်ခိုင်မာမာလုပ်ငန်းခိုင်ခိုင်မာမာရှိနေတဲ့လုပ်ငန်းကြီးတွေပဲရပြီးတော့တကယ်လုပ်ငန်းသေးလေးတွေမှာကြတော့ဟိုညှော်မှန်းလို့မရတဲ့အနေထားမျိုးလဲကြုံတွေ့နေရပါတယ်ရှင်။
ပုဂ္ဂလိကဘဏ်တွေကစီမံခန့်ခွဲနေတဲ့အသေးစားအလတ်စားချင်းငွေတွေနဲ့ပတ်သက်လို့တော့ဒေါက်ဆန်းစုကြည်ဘက်ကတစုံတရာမှတ်ချက်မပေးပါဘူး။မြမပြည်ရင်းထုတ်ကုန်တွေမှာကျန်းမာရေးအရာဘေးကင်းကြောင်းထောက်ခံချက်ရဖို့ကလည်းမလွယ်ပါဘူးအစားအသောက်နဲ့ဆေးဝါးကုတ်ကဲမှုဌာန FDA ထောက်ခံချက်ရဖို့အတွက်ကိုပိုင်အင်ဂျင်မြေအဆောက်အုံခိုင်ခိုင်မာမာရှိရမယ်ဆိုတဲ့ကန့်သက်ချက်ကြောင့်ပြည်ရင်းထုတ်ကုန်အတော်များများက FDA ထောက်ခံချက်ရဖို့အခက်တွေ့နေတာပါပြည်ရင်းထုတ်ကုန်တွေမှာ FDA ထောက်ခံချက်မရရင်ဈေးကွက်တင်ဖို့အခက်တွေ့တယ်ဆိုတာကိုစီးပွားရေးနဲ့ကုသရန်ဝယ်ရေးဒုတိယဝန်ကြီးဦးအောင်ထူးကလည်းထောက်ခံပါတယ်။ဒေါက်ဆန်းစုကြည်ကတော့ကုန်ပစ္စည်းအရေးအသွေးပိုင်းဆိုင်ရာတင်းကျပ်စစ်ဆေးမှုတွေကိုသဘောတူပေမဲ့လည်းမြေနေရအဆောက်အုံပိုင်ဆိုင်မှုပြမှာ FDA ထောက်ခံချက်ရမယ်ဆိုတဲ့အချက်ကိုပြန်လည်သုံးသပ်ပေးပါမယ်လို့ကတိပြုသွားပါတယ်ရှင်။
လာမယ့်ဩဂုတ်လမှာပြည်တော်စုငင်းကြဲညီလာခံ27ရာစုပင်လုံသုဒ္ဓအစီဝေးချင်းပါနိုင်ရင်းနဲ့ပြည်တော်စုသဘောတူစာချုပ်အပိုင်း3ကိုချုပ်ဆိုနိုင်ရေးအတွက်အစိုးရနဲ့ NCA အပြည့်အစုံစာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဒီကနေ့ရန်ကုန်မှာဆွေးနွေးတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ၃ရက်ကြာကျင်းပမယ့်ဒီဆွေးနွေးပွဲကိုရန်ကုန်မြို့အမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငင်းချဲဘူဌာန NRPC မှာဇွန်လ23ရက်နေ့မှာစတင်ကျင်းပတာဖြစ်ပြီးအစိုးရကိုယ်စားလှယ်ဘက်က NRPC ဒုဥက္ကဋ္ဌပြည်တော်စုရှေ့နေချုပ်ဦးထွန်းထွန်းဦးကခေါင်းဆောင်တက်ရောက်ခဲ့တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့ဗိုလ်မှူးကြီးဆိုင်ငင်းကဦးဆောင်တက်ရောက်ခဲ့တာပါဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုတော့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဒုဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ်
။အဓိကတော့ပြည်ထောင်စုဗဟုသုတရဲ့အစိတ်ပိုင်းတုံးမှာဆက်သွင်းချုပ်ဆိုဖို့အချက်တွေကိုအဲ့ဒါတွေကျွန်တော်အဓိကထားပြီးတော့ဆွေးနွေးကြတယ်။အဲ့တော့အစိုးရဘက်ကလည်းပဲသူတို့ပြင်ဆင်ထားတဲ့ဟာသူတို့ဘက်ကအစီအစဉ်ချက်ပေါ့ အဲ့ဒါသူတို့ဘက်ကသင်ပြရတယ်ကျွန်တော်တို့ကလည်းကျွန်တော်ဘက်ကအဆိုပြုချက်အဲသူဘက်ကိုပဲအဆိုပြုချက်မှာတဘောထားပြန်ဖလေကြတယ်အဲ့ဒီအချိန်မှာဒါမှမဟုတ်အပိဒါကျွန်တော်တို့ဆွေးနွေးဆုံးဖြတ်တာမျိုးတော့မလုပ်နိုင်သေးဘူ
းပြည်တော်စုသဘောတူစာချုပ်အစိအပိုင်း၃မှာ NCA အကောင့်ထဲပေါ်မှုဆိုင်ရာမူပေါင်းသဘောတူညီချက်2020အလွန်အစင်းလိုက်ရှေ့လုပ်ငန်းစဉ်နဲ့အစင်းလိုက်အကောင့်ထဲပေါ်မှုနဲ့အခြေခံမှုသဘောတူညီချက်စတာတွေပါဝင်တာဖြစ်ပါတယ်ဒီဆွေးနွေးချက်တွေထဲမှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စတွေလည်းပါဝင်ကြောင်းဥက္ကုမြင့်ထွန်းကဆက်ပြောပါတယ
်အချို့သောအချက်တွေကတော့ကျွန်တော်တို့အရင်ကလည်းပဲဒါဆွေးနွေးခဲ့တာပေါ့လေဥပမာဖြစ်ပြောရင်တော့ဒီလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းဆိုတဲ့ကိစ္စရပ်မျိုးပေါ်မှာကုဗနာလည်းချက်ကုဗနာလည်းချက်အဲဒါတွေဆိုလို့ရှိရင်တော့ကျွန်တော်တို့ကဆက်ပြီးတော့မှဒီထဲမှာပဲအဖြေမထွက်ထွက်အောင်ဆွေးနွေးတာမျိုးထပ်ကိုကုဗနာလည်းချက်ကုဗနာလည်းချက်ကိုပြန်ပြီးတော့မှအပြန်လည်ဆွေးနွေးကြတာမျိုးပေါ့
လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စဟာ2020အလွန်အစင်းလိုက်လုပ်ငန်းစဉ်မှာပါဝင်ပြီးဒါကိုနိုင်ငံရေးဆွေးနွေးပွဲရလက်တွေနဲ့အညီလှုပ်ဆောင်သွားရမှာဖြစ်ကြောင်းပြောပါတယ်ဒီကနေ့ဆွေးနွေးတဲ့အချက်တွေကို24ရက်နေ့မှာနှစ်ဖက်အဖွဲ့အစည်းတွေအတွင်းတရားစီပြန်လည်ဆွေးနွေးကြမှာဖြစ်ပါတယ်မြန်မာ့ကွန်ရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေက25ရက်နေ့မှာတော့နှစ်ဖက်အဖွဲ့အစည်းတွေပြန်လည်တွေ့ဆုံဆွေးနွေးကြမှာဖြစ်တယ်လို့ UPDJC ကပြည်ထောင်စုမြန်မာ့ဆွေးနွေးမှုပူးတွဲကော်မတီကနိုင်ငံရေးပါတီကိုယ်စားလှယ်တွေကိုဖိတ်ကြားဖို့ညှိနှိုင်းနေကြောင်းပြောပါတယ
်။တစ်ဖက်မှာလည်းမနေ့မှာတော့ကျွန်တော်တို့အားလုံးပြန်ဆုံပြီးတော့အတားတွေကိုဆွေးနွေးမယ်ပေါ့။အဲ့တော့ဆွေးနွေးတာကတော့ဒီမြန်မာ့ကမ္ဘာတိုင်းကြီးဖြစ်တော့လေဆွေးနွေးဖို့အကြံဉာဏ်ရတဲ့ရာထောင်မျိုးလည်းရှိပါလေ။ပြီးရင်တော့25ရက်နေ့ညနေပါလေဒီ UPDJC နိုင်ငံရေးပါတီကိုလည်းပြီးဖိတ်ကြားပြီးတော့ဒီလည်းမှုတွေလုပ်ဖို့တော့အခုပြောနေကြတယ်ပေါ့
။ပြည်ထောင်စုငင်းကြဲညီလာခံ27ရာစုပင်လုံတတိယအကြိမ်စည်းဝေးကို2018ခုနှစ်ဇူလိုင်လမှာနောက်ဆုံးကျင်းပခဲ့တာဖြစ်ပါတယ်။NCA အပြည့်အစုံချုပ်မှာပြည်တော်စုငင်းကြမ်းညီလာခံကိုတစ်နှစ်မှာနှစ်ကြိမ်ကျင်းပဖို့သဘောတူထားပေမဲ့27ရာစုပင်လုံတတိယအကြိမ်အစည်းအဝေးနောက်မှာတော့ထပ်မံကျင်းပနိုင်တာမရှိခဲ့ပါဘူးဒီလိုမကျင်းပနိုင်တာဟာလုံခြုံရေးကဏ္ဍကတံတော်တစ်ခုတည်းဖြစ်ရေးနဲ့နိုင်ငံရေးကဏ္ဍမှာပြည်တော်စုကခွဲမထွက်ရေးဆိုတဲ့အချက်တွေအပေါ်မှာမညီနိုင်နိုင်ခဲ့တာကြောင့်ဖြစ်ပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တွေကသိန်းနဲ့ချီတဲ့ဆစ်ဆောင်ဒုက္ခတွေလူလူရင်းနဲ့ရေးပေါ်ကူညီလိုအပ်ချက်တွေရှိနေတဲ့အကြောင်းပြောပြပေးကြပါမယ်။ကျမစုမမဟုတ်ပါတယ်ဒီအပိုင်းထဲမှာနေသားဆောက်ရဲတပ်ဖွဲ့ဝင်တချို့ထိခိုက်သေးဆုံးတဲ့အထိရခိုင်လက်နက်ကင်တပ် AA နဲ့မြန်မာလုံခြုံရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ရခိုင်ပြည်နယ်ထဲမှာနေရဲဆုံခွာထွက်ပြေးသူတွေပိုတိုးလာနေပါတယ်စီရင်တိမမှုတွေကြောင့်လက်တလောခံမှန်းကျေဒုက္ခတွေ 36,400 ကျော်ရှိနေရကနေနောက်ထပ်တိုးလာနိုင်တယ်လို့လဲရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ရဲ့တွေ့ရမှုကိုစိုးစိုးထုံးကပြောပြပါတယ်
ဟိုနောက်ထပ်တိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ဟာတွေရှိပြီးခါကြတော့ကြောင်းလေးရှိတယ်တော့သေချာတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီရဲပိုက်တွေမှာကိုပဲတိုက်ပွဲတွေကြောင့်ထွက်ပြေးတိချောင်းနေရတဲ့ဟာလေးရှိတယ်ရခိုင်ပြည်နယ်အစိုးရဘက်ကတော့ဒီကိုဗစ်ဖြစ်လာတဲ့နောက်ပိုင်းမှာထောက်ဝဲပုံးတွေတော်တော်များရောကြသောတာကိုတွေ့ရတယ်အခုစိုးစိုးစီကတော့တာနေခါအရင်ကဒီတူနေနေနေရာဒီမှာတော့ဒီတနိုင်းတပိုင်းပေါ့နော်လောလောဆယ်ယာယီစားသောက်ဖို့အတွက်ကိုတော့အရဖက်ပွေးစီတနေတပတ်ခင်အလူရှင်တွေကကူပေးနေကြတာရှိပါတယ်။လာနေရှိပြီးတော့ကျွေးထားမယ်စမ်းမျိုးဆိုလို့ရှိရင်တော့ဒီတပတ်ခင်ပွေးစီတွေမှာလည်းမနိုင်မနေရဲ့ရှိနေမှာရှိတယ်
။ဒီရပိုင်းတိုက်ပွဲတွေကြောင့်ဒုက္ခတွေတွေပို့တိုးလာသလိုတချို့ယာယီခိုလုံရဲစခန်းတွေမှာစားနေရိတ်ခါပြက်လက်လာနေတယ်လို့ရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကလည်းပြောပြပါတယ
်။လောလောဆယ်မှာဒီကျမတို့ရသေးတော်မျိုးတွေမှာဆိုရင်တော့ဟိုတော်တော်များများတော့သူတို့ဒီအမှုကလုံခြုံရေးအောက်မှာတော့ရောက်တော့ပြီဒါပေမဲ့တချို့တော့အခုလောလောဆယ်မှာအာဒီတိုက်ပွဲတွေကိုရှောင်ပြီးလာနေတဲ့လူတွေကတော့နေရာမရှိသေးတာတွေရှိပါတယ်ဟိုဥပမာတိုက်ပွဲမဖြစ်ဘူးဆိုရင်တချို့လည်းကိုယ်အိမ်ကိုပြန်သွားတာတွေရှိပါတယ်နောက်တစ်ခါကျတော့အခုတိုက်ပွဲတွေဖြစ်နေပြန်ပြီးဆိုရင်သူတို့အစုလိုက်ပေါ့နော်ဒီအုပ်စုလိုက်ပြန်လာတာတွေရှိပါတယ်အခုတလို့ဒီတရနေ့ရက်မှာပဲဒီကြောက်တဲ့တိုက်နေကဆောက်ခက်တို့ထိဆွေးတို့ကဒီကျမတော်တွေနေရာဝင်ယူထားတယ်အဲ့တော့တစ်ဖက်နဲ့တစ်ဖက်တိုက်ပွဲဖြစ်မှာကိုကြောက်တဲ့အတွေ့အဲ့ဒီကရောသွားတယ်ဆိုလို့ရှိရင်ရသေးတယ်ကိုတော်တော်များများရ ရောက်ရှိနေတာတွေကိုတွေ့ရပါတယ်။ဟိုအန်ဖက်တွေမှာတော့တော်တော်များများအခက်အခဲတွေရှိတယ်။သူတို့ကစားစရာဆန်တဲ့တောင်မရှိဘူးဆိုတာကိုလည်းသိရပါတယ်။အဲ့တဲ့ကြောင့်ကျမတို့ကဒီလားကုန်ရင်တော့တကယ်လို့ဒီအဲ့ဒီအန်ဖက်တွေကိုခရီးသွားခွင့်ရမယ်ဆိုရင်ဇာမရှိဘူးဆိုရင်ကျမတို့ကအဲ့ဒီဖက်တွေကိုဆန်တယ်ရောစားစရာတွေရောယူပြီးတော့ဖို့ကုညီဖို့အစီအစဉ်တော့ကျမတို့လုပ်ထားပါတယ်ရှင့
်။ရခိုင်ပြည်နယ်မှာဒုက္ခသည်တွေရဲ့လုံခြုံရေးကပ်ဘေးအန္တရာယ်သာမကမိုးရင်းကာလရာသီဥတုထံနဲ့လည်းရင်ဆိုင်နေကြရတာပါဒီအတွက်လည်းတာဝန်ရှိတဲ့အစိုးရအနေနဲ့ထိထိရောက်ရောက်အကူအညီပေးစေချင်ပါတယ်လို့ရခိုင်မျိုးသားပါတီ AMP ရဲ့အတွေ့အမှုတဦးအောင်မရကျော်ကပြောပါတယ
်အခက်ခဲကတော့မျိုးစုံပါပဲဆိုရအဖွဲ့ကလည်းသူတို့ကိုယ်တိုင်နဲ့မလုံလုံးမဲလူတွေဒီ NGO ကိုဖွဲ့တယ်ကျွန်တော်တို့ဒီလို volunteer လုံးမဲအဲ့ဒီအဖွဲ့တွေကလှုပ်ရှင်ပါတယ်ဆိုပေမဲ့အဲ့ဒီလှုပ်တဲ့လူတွေကိုလည်းရှောက်ပြင်းသူတို့ကတားတယ်အဲ့လိုမျိုးဆိုတော့ဒုက္ခတွေရဲ့အခက်အခဲကတော့မပြောပြနိုင်အောင်ဘူးတော်တော်ကိုဒုက္ခရောက်နေကြတယ်ဆိုမှကကျွန်တော်တို့ရခိုင်ပြည်မှာတိတိအတိုင်းပဲမိုးရသည်ဒီဆိုတော့ရေကြီးရေရှမ်းတွေဖြစ်တယ်ဟိုရှက်ပြုတ်ဖို့အတွက်ချင်းတွေလည်းအစိမ်းမပြေဘူးတော်တော်ကိုဒုက္ခရောက်နေပါတယ်မိုးကတည်းလည်းလုံလုံလောက်လောက်မရှိဘူးလုံလုံလောက်လောက်ဖြစ်အောင်အတွက်ဒီမှာစေတနာရှင်တွေကအဲ့ဒီမိုးကတည်းလှုပ်ပေးမယ်ဆိုတဲ့ဟာကိုလည်းအစိုးရကအာရာတွေကိုသောက်ခွင့်မပေးဘူးဟိုဖြစ်တယ်ဒီဖြစ်တယ်အဲ့လိုမျိုးမျိုးပြောအကြောင်းပြပြီးပြောမယ်ဆိုရင်ဒုက္ခတွေကိုပုံကြည့်ဒုက္ခရောက်အောင်ဖန်တီးနေသလားလို့ကျွန်တော်တို့ကအဲ့လိုမျိုးပဲညင်နေ
ကာယောကကြုံနေရတဲ့အချိန်ကနေစလို့ရခိုင်ပြည်နယ်မှာစစ်ပေးဆောင်ဒုက္ခတွေအတွက်ပုံမှန်ထောက်ပံ့ပေးနေတဲ့အစီအစဉ်တွေပါဝင်အထူးသဖြင့်အခုချိန်မှာတက်ကြီးရွယ်ဦးတွေနဲ့ကလေးငယ်တွေအတွက်အကူအညီတွေအရေးတကြီးလိုအပ်နေတယ်လို့အားရစီအဖွဲ့ကကိုစစောထုံးကပြောပါတယ်
။မလို့စီမှာရှာတာပိုင်းတွေမှာတော့တအားကိုခက်ခဲရှိတယ်။တနေ့ခါကဒီကိုပီးဖြစ်လာတဲ့နောက်ပိုင်းမှာဒီအေပီလန်ကနေစပြီးတော့မှခပွဲမုံတွေကပုံမှန်များရှိတဲ့အနေအထားမှာရှိတယ်။သူတပြင်းဒီမျိုးနဲ့အလဲဝေးတဲ့နေရာတွေပေါ့နော်။နောက်ရည်ကြီးပြီးတော့မှတော်လာခက်ခဲတဲ့နေရာတွေဆိုလို့ရှိရင်အစွမ်းအဖက်ကမရောက်တော့၃လလောက်ရှိပြီးတော့မှသိရတယ်ကျွန်တော်တို့။ဆိုတော့တနေ့ခါဘက်မှာလည်းမလုံမလောက်တာတွေနဲ့တဲလဲရှာပနေတဲ့သခက်တွေလည်းရှိနေတယ်ပေါ့နော်။ဟိုနာမကျန်ဖြစ်တဲ့ဟာတွေလည်းရှိလာတယ်။ဒီမုဒရာမျိုးတွေကသခက်တစ်ခုမှသူတော်ကိုခလေးတွေတို့များဒီဖြာနာချောက်ဆိုးတာတွေအေးမိတာဖြစ်နေကြတယ
်ကုလသမဂ္ဂစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူး UNOCHA ရဲ့ဇွန်လ23ရက်နေ့ထုတ်ပြန်ချက်အရရခိုင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေနဲ့မြို့နယ်ပေါင်း14ခုထက်မနည်းမှာပြီးခဲ့တဲ့ဗုဒ္ဓဘုရားကနေစလို့ရေးကြီးမှုတွေကြုံနေရတယ်လို့ဖော်ပြထားပါတယ်မြေပုံကြောက်တော်မြောက်ဦးမြို့နယ်ကစစ်ဆောင်စခန်းတွေမှာရေးကြီးနေတာကြောင့်တက်ကြီးရွယ်ဦးတွေကလေးငယ်တွေနဲ့ကိုဝင်ဆောင်တွေကိုဘေးလွတ်ရာကိုပြောင်းရွှေ့ပေးခဲ့ရကြောင်းနဲ့အကူအညီပေးရေးအဖွဲ့တွေကအရေးပေါ်ကူညီနိုင်အောင်ပြင်ဆင်နေကြောင်းကိုလည်းထုတ်ပြန်ထားပါတယ်ကျွန်မစုမွန်ပါရှင်
တရားမဝင်မြန်မာအလို့သမားများနေရပြန်နိုင်ရေးမြန်မာနိုင်ငံသားရေးဝန်ကြီးဌာနကစီစဉ်ဆောင်ရွက်နေတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးလိုပါတယ်။ကျမအေးမှာပါ။မလေးရှားနိုင်ငံမှာကိုဗစ်ကာလမှာအလို့လက်မဲ့တွေဖြစ်လာပြီးတရားမဝင်တွေဖြစ်လာတာတွေနဲ့မိမိကိုယ်ကိုအဆုံးစီရင်သူတွေသတင်းသုံးပတ်အတွင်းလူရှိဦးလောက်ရှိလာတဲ့အခြေအနေမှာနေရပြန်ဖို့ခက်ခဲနေသူတွေရဲ့အရေးနဲ့ပတ်သက်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကမလေးရှားတံအမတ်ကိုခေါ်ယူတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီအချိန်နဲ့ပတ်သက်လို့မလေးရှားနိုင်ငံကွာလာလံပူမြို့ကမြန်မာတန်ရုံအုပ်ဦးနံမင်းကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့သူကအခုလိုစပြောပြပါတယ်
။ကျွန်တော်တို့ရန်ကုန်ကဟိုဘောဒိုင်းဝန်ဌာနညွှန်ကြားမှုကြောင့်လည်းဟိုမလေးရှားတံနဲ့ဆင်းတွေ့လာကြတော့နိုင်ငံရေးဝက်ဘ်ဆိုက်မှာလည်းသင်ထားပါတယ်။တွေ့တဲ့အကြောင်းအရာကိုဟုတ
်ကဲ
့အခုလည်းကြည့်တော့ဆက်ဆဲပါ
အကျမကြားတာပေါ့နော်တချို့ရေလန်းကျောင်းနေရာနေလည်းပဲဒီသွားဖို့ရှိတယ်လို့လည်းအဲ့လိုမျိုးလည်းကြားတယ်ပေါ့ရေလန်းကျောင်းနေရာနေလည်းလာပြီးတော့ဒီစစ်တမောနဲ့လာကြမှာလို့ပေါ့အဲ့လိုမျိုးလည်းကြားတယ်အဲ့တဲ့င်းနေရောဟုတ်လားရှင
်အဲလောလောဆယ်တော့ကျွန်တော်တို့စီကိုလေ
ဟုတ်ကဲ့
ဘယ်ဝင်စာဝင်လာခြင်းမရှိသေးပါဘူးခင်ဗျာဘယ်ဝင်လေ
ဟုတ်ကဲ့
ဝင်ကြီးဌာနကစာမလာသေးပါဘူ
းဟုတ်ကဲ့ဟုတ်ကဲ့တကယ်လို့ပေါ့နော်ခုနိုင်ငံသားဝင်ကြီးဌာနကနေပြီးတော့အဲ့လိုမျိုးဒီခေါ်မယ်ဆိုရင်ဘယ်လိုလမ်းကြောင်းနေရာများခေါ်မလဲရှင်အဲ့လိုလေရင်နဲ့ပဲလားဘယ်လိုလမ်းကြောင်းနေရာများခေါ်ဖို့အစီအစဉ်ထားလဲရှင်
ကျွန်တော်တို့ကတော့ဒီလောလောဆယ်တော့လင်းရင်လည်းပဲကျွန်တော်တို့ဟိုဟာလေပြန်ပို့နေကြပါလေ။ဟောဒီမှာပြန်နေတဲ့ CNP ကိုရှင်းပြပြပြီးတော့မ
ှသူ
အချက်နဲ့ပြည်စုံမှန်ကန်ရင်အကုန်လုံးလင်းရင်လည်းပေါ့နော်ပြန်ပို့နေတာလေခုလက်ရှိရတော့
။တချို့တွေကြတော့လေဒီဟိုထောက်သားမပြည်စုံတဲ့လူတွေမဟုတ်ပဲနဲ့ထောက်သားပြည်စုံတဲ့ဒါပေမဲ့ကျမကြီးကြောင့်ပြန်ကျင်နေပေါ့။ဒါပေမဲ့လည်းသူကပြန်ဖို့အတွက်ကိုမရဘူးဆိုပြီးတော့ပြောနေရပေါ့နော်။အဲ့ဒါကြောင့်ဘယ်လိုနေကြောင်းလဲ
။ဒီမှာလေဟိုတရားမဝင်ရောက်လာတဲ့ပေါ့နော်ဟိုထောက်သားဆရာဆရာတွေမရှိတဲ့ဟိုဟာလည်းရှိတယ်ဟိုက passport မရှိတာလို့အောက်လမ်းကတက်လာတာလို့အဲအဲ့လိုမျိုးတွေလည်းရှိတယ
်
ဆိုအဲ့လိုတွေကြတော့လောလောဆယ်ကသူတို့ပြန်မှုအတွက်ကိုကျွန်တော်တို့ဟာနှစ်ဖက်နှိမ့်ဆောင်ရဲဆဲပါ
တော်တော်လေးပြန်လို့ရတာကတော့ပတ်စပို့ရှိတယ်။နော်ဒီမလေးရှားမှာတရားဝင်နေထိုင်ခွင့်ထောက်ထားရှိတယ်။ဆက်နဲ့ပြည်စုံတာတွေကတော့ပြန်လို့ရတယ်။ထောက်ထားမရှိသေးတဲ့ဟာတွေကတော့တော်တော်လေးပြန်လို့တော့မရသေးဘူးပေါ့နော်။ကျွန်တော်တို့အတူပြန်မှုအတွက်ကိုတော့နှစ်ဖက်ညှိနှိုင်းပြီးဆောင်ရွက်နေအောင်ခင်ဗျ။ဟ
ိုနောက်ထပ်ဒီအချင်းထောင်တွေကဟိုလူ3000ကိစ္စကရောဒီဟာကရောဟိုမြန်နိုင်လားရှင့်ဒီ3000ကိစ္စ
။အချင်းထောင်တွေကလူ3000ကိစ္စကတော့သူကထောက်ကံကိုအေးပေါ်ထုံနေမှာပေါ့နော်
ဟုတ်ကဲ့
အဲ့ဒီကမှတချို့သူကကျွန်တော်တို့သူ့ရဲ့အချက်အလက်တွေပေးပို့လာပါလိမ့်မယ်ပေးပို့လာလို့ရှိရင်ကျွန်တော်တို့ကသူ့ကို national verification နိုင်ငံဟုတ်မဟုတ်စစ်စစ်ပါမယ
်ဟုတ်က
ဲ့စစ်စစ်ဒီဟုတ်မှန်နေဆိုရင်တော့ကျွန်တော်တို့အမြန်ဆုံးပြန်ပို့ဖို့ဆောင်ရွက်မှာပါ
ကဲဒီတရားမဝင်လူတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီပေါ့နော်အားပေးချင်တာများရှိမလဲပေါ့နော
်သူ့လိုတော့ကျွန်တော်တို့ကတော့အားပေးချင်ပါတယ်ဘာလို့ဆိုခဏလေးပေါ့နော်လောလောဆယ်မှာဟိုကျမ်းမာရေးလေးဒီဆိုင်ပြီးတော့ဟိုစိတ်ချရလေးရှောင်မလို့ခင်းနေရှောင်မလို့ကြားဖို့ရနောက်တစ်ခုကသူတို့ပြန်နိုင်ဖို့အတွက်ကိုကျွန်တော်တို့ဝင်ကြီးဌာနကရောနော်ဆွမ်းကုန်ကြိုးစားနေပါတယ်အားလုံးဒီဘက်ကနေမနီးယားဆိုလည်းဟလာနော်မလေးရှားတန်မကြီးနဲ့ကောတွေ့ပြီးတော့အဲ့ကိစ္စပဲအခုတိုင်းဆောင်ရွက်နေပါတယ
်ကျေးဇူးအများကြီးတင်ပါရနော်ဦးနိုင်မင်း
ဟုတ်ကဲ့ဟု
တ်ကဲ့
ဇွန်လ22ရက်နေ့တုန်းကတော့နိုင်ငံခြားရေးဝင်ကြီးဌာနမဟာဗျူဟာလေ့လာရေးနဲ့လေ့ကျင့်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်မြင့်ကမြန်မာနိုင်ငံဆိုင်ရာမလေးရှားတန်မတ်ကြီးနဲ့တွေ့ဆုံခဲ့ပြီးအထောက်ထားမဲ့မြန်မာနိုင်ငံသားများကိုမြန်မာနိုင်ငံကိုပြန်လည်ခေါ်ယူဖို့အတွက်ဆွေးနွေးခဲ့တာပါလက်ရှိမှာတော့ကယ်ဆယ်ရေးလေယာဉ်တွေနဲ့ပြန်ခေါ်သွားနေသူတွေဟာအလဲဗီဇာနဲ့လာသူတွေနဲ့ပါမစ်သက်တမ်းလွန်နေတဲ့သူတွေဖြစ်ပါတယ်။တရားမဝင်နေထိုင်နေရတဲ့အလုပ်လက်မဲ့ဖြစ်နေတဲ့ဒုက္ခသည်တွေမပါဝင်သေးပါဘူး။ COVID-19 ကာလအတွင်းအခက်အခဲကြုံတွေ့နေရတဲ့မြန်မာတွေကိုမလေးရှားအစိုးရကဒဏ်ကြေးကောက်တာတွေကင်းလွတ်ခွင့်ပြုဖို့နဲ့မလေးရှားဘက်ကနေခွင့်ပြုမယ်ဆိုရင်မြန်မာအစိုးရအနေနဲ့ကယ်ဆယ်ရေးလေယာဉ်တွေကိုဆေလွတ်ပြီးမြန်မာနိုင်ငံကိုပြန်လည်ခေါ်ယူသွားမယ်လို့လည်းဆိုပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ဗိုလ်တော်ဦးနဲ့နာခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုကောင်းထုတ်တင်ပြဖို့အချိန်ရောက်ပါပြီ။ကျွန်တော်မျိုးစင်ဆန်းပါ။မြန်မာပြည်မှာတိုက်ပွဲတွေကြောင့်ကလေးတွေတက်ခံနေရပြီးဒဏ်အနာပြရနေဆိုတဲ့ကောင်းစဉ်နဲ့အခြားသီးရသတင်းဌာနမှာဖော်ပြထားတဲ့ဆောင်မကိုအရင်ဆုံးကောက်လုပ်တင်ပြချင်ပါတယ်။မြန်မာနိုင်ငံမှာ2020ပြည့်ပထမ3လအတွင်းကလေးသင်ငယ်တွေအကြမ်းဖက်ခံရနှုန်းကပြီးခဲ့တဲ့နှစ်နှောင်းပိုင်း3လအတွင်းဖြစ်ခဲ့တဲ့နှုန်းထက်6ဆလောက်ပိုများနေကြောင်းအစချီရေးထားပါတယ်။မြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကိုင်အဖွဲ့တွေရဲ့တိုက်ပွဲတွေအရှိန်မြင့်လာမှုဟာကလေးတွေအပေါ်အကြမ်းဖက်မှုအဆမတန်မြင့်မားလာစေလို့ရွာသူရွာသားတွေကိုအစားအစာငတ်မှုရှာဖွေမှုအခြေအနေကိုကြုံတွေ့စေပါတယ်။တိုက်ပွဲတွေအတွက်ကြေပြတ်စွာအသုံးပြုနေတဲ့မိုင်းတွေနဲ့တခြားပောက်ကွဲစေတဲ့ပစ္စည်းတွေဟာကလေးတွေအတွက်အလွန်အန္တရာယ်ဖြစ်စေတယ်လို့လူသားချင်းစာနာမှုဆိုင်ရာအဖွဲ့ဖြစ်တဲ့ Save the Children ကလေးသင်ငယ်တွေကိုစောင့်ရှောက်ရေးအဖွဲ့ကအင်္ဂါနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးထားပါတယ်။ဒါ့အပြင်ကလေးတွေအသက်ခံရတာထိခိုက်ဒဏ်ရာရတာရှိနေကြောင်း Save the Children အဖွဲ့ထိတ်တန့်ကြီးကဒိုကန်ဟာဗီကပြောကြားခဲ့ပါတယ်။အဲ့ဒီအစီရင်ခံစာအရဒီနှစ်ဇန်နဝါရီလနဲ့မတ်လတွေမှာရခိုင်ပြည်နယ်လယ်ပိုင်းဒေသမှာကလေး18ယောက်လောက်သက်ခံရပြီး81ယောက်လောက်ထိခိုက်ဒဏ်ရာရကိုလဲအင်္ဂါချုပ်တက်ခဲ့တယ်လို့ဆိုပါရတယ်။2019ခုနှစ်အောက်တိုဘာလကနေဒီဇင်ဘာလတွေအတွင်းကလေးအသက်ခံရမှုသုံးမှုရှိခဲ့ပြီး12ယောက်လောက်တန်းရရခဲ့ပါတယ်။အခုလိုရခိုင်ပြည်နယ်အလဲပိုင်းမှာကလေးတွေကိုအကြမ်းဖက်ဖိနှိပ်မှုအဓိကအကြောင်းအရာ3ခုကတော့အသက်ခံရတာ၊တန်းရစေတာနဲ့ချင်းချောက်ခံရတာလိုပဲဖြစ်တယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ဒါအပြင်အစိုးရဘက်ကသတင်းမှောင်ချမှုတွေကြောင့်အခုလိုကလေးတွေတည်တည်ထိခိုက်တန်းရရတဲ့ရေအတွက်ဟာပိုပြီးတောင်များပြားလာနိုင်တယ်လို့ဆိုပါရတယ်။မြန်မာနိုင်ငံအနောက်ပိုင်းမှာတပ်မတော်လူခေါ်တဲ့မြန်မာစစ်တပ်နဲ့ကိုပိုင်အုပ်ချုပ်ခွင့်ရရေးအကျိုးပန်းနေတဲ့အေရခိုင်လက်နက်ကိုင်အဖွဲ့တွေရဲ့တိုက်ပွဲတွေကြောင့်လူပေါင်းဒါဇင်နဲ့ချီသေဆုံးခဲ့ရပြီးထောင်ပေါင်းများစွာဟာလည်းနေရဲဆုံးကထွက်ပြေးခဲ့ကြရပါတယ်။တိုက်ပွဲဖြစ်ပွားရာဒေသတွေမှာသေစေနိုင်တဲ့မြေမျိုးမိုင်းတွေနဲ့တခြားပောက်ကွဲစေတဲ့အရာတွေကိုစစ်တပ်နဲ့လက်နက်ကိုင်အဖွဲ့တွေကအသုံးပြုနေပြီးဒီမိုင်းတွေကအကာအကွယ်မဲ့အမျိုးသမီးတွေနဲ့ကလေးတွေရဲ့အသက်တွေကိုဆုံးရှုံးစေနိုင်တယ်လို့ဆောင်းမမှာဖော်ပြထားပါတယ်။ဆက်လက်ပြီးကောင်းနှုတ်တင်ပြမှာကကလေးစစ်သားစုဆောင်မှုစီးရင်ကမြန်မာစစ်တပ်ကိုဖယ်ရှားခဲ့ဆိုတဲ့ကောင်းစဉ်နဲ့မလေးရှားအခြေဆိုင် The Star Online သတင်းမှရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာစစ်တပ်ကိုကလေးစစ်သားစုဆောင်မှုစီးရင်ကနေဇွန်လ9ရက်နေ့ကတည်းကပယ်ဖျက်လိုက်ပြီးဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတင်းလန်နေကသတင်းစာရှင်းလင်းပွဲတစ်ခုမှပြောဆိုခဲ့ပါတယ်။ကလေးစစ်သားစုဆောင်မှုကိုဆုံးသက်ရေးမြန်မာစစ်တပ်အနေနဲ့ကြိုးပမ်းအထောက်ခဲ့တယ်လို့ UNCRC ခေါ်ကုလသမဂ္ဂကလေးသင်ငယ်များဆိုင်ရာအခွင့်အရေးသဘောတူညီမှုစာချုပ်မှာ2012ခုနှစ်ကတက်မတော်အနေနဲ့လက်မှတ်ရေးထိုးခဲ့ပြီးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ခဲ့ကြောင်းကာကွယ်ရေးဝန်ကြီးဌာနအမြဲတမ်းတွင်ဝင်ဝမှုကျော်အောင်ကျော်ဟိုးကသတင်းတောက်တွေကိုပြောခဲ့ပါတယ်။ဒီနှစ်တာကာလအတွင်းစစ်အရာရှိ 3,800 ကျော်ကိုကလေးတွေကိုတပ်သားတစ်ဖြစ်စုဆောင်ခြင်းမပြုဖို့လေ့ကျင့်သင်ကြားပေးခဲ့ပြီးကလေးစစ်သား262ယောက်ကိုစစ်မှုထမ်းရာကနေလွတ်မြောက်ခွင့်ပေးခဲ့တယ်လို့လည်းသူကပြောပါတယ်။2012ခုနှစ်ကကုလသမဂ္ဂနဲ့တက်မတော်ကြားချုပ်ဆိုခဲ့တဲ့သဘောတူညီမှုအရကလေးပေါင်း 1,600 ဦးကိုစစ်မှုထမ်းရာကနေလွတ်မြောက်ခွင့်ပေးခဲ့ပြီးအရာရှိ65ယောက်ကိုကလေးတွေကိုတပ်သားအဖြစ်စုဆောင်မှုကြောင့်အရေးယူခဲ့ကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။
VOA American အသံရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးအင်္ဂါညအစနေကအစီအစဉ်ကိုနားဆင်ရပါမယ်။ COVID-19 ကာယရောဂါပိကြောင့်လူလွတ်မဲ့အခြေအတွေအဆမတန်များလာတဲ့အခြေအနေကိုကမ္ဘာတဝန်းရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံလည်းရင်ဆိုင်နေရတာပါ။ဒီရင်းမှာလုကင်နေကြသူတွေအလုတ်လက်မဲ့ဖြစ်သွားသူတွေရောပြည်ပမှာသွားလုနေကြသူတွေပြန်လာရတာကြောင့်ရောအလုတ်လက်မဲ့အခြေတွေကပိုးပိုတိုးလာနေပါတယ်ဒီအခြေအနေကိုဘယ်လိုဖြေရှင်းကြပါမလဲအလုတ်ကင်ဖန်တီးရေးဘာတွေလုပ်သင့်ပါသလဲပုဂ္ဂလိကလုပ်ငန်းရှင်တွေအနေနဲ့ရောဘယ်လိုအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါသလဲစာရာတွေကိုအခုဆွေးနွေးကမှနားဆင်ကြရမှာပါမြမလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအဖွဲ့ CEST အမှုဆောင်ဒါရိုက်တာဒေါက်တာဇော်ဦးမန္တလေးနေပညာကုမ္ပဏီမန်နေဂျင်းဒါရိုက်တာဒေါက်တာစောနိုင်တို့နဲ့ဆွေးနွေးထားပါခင်ဗျာ ဒေါက်တာစောဦးနဲ့ဒေါက်တာစောနိုင်မင်္ဂလာပါခင်ဗျာ
မင်္ဂလာပါခင်ဗျာ
မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ VOA ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်အရင်ဆုံးစားလိုက်ချင်တာကလက်ရှိအလုပ်ကိုင်ဖန်တီးရေးအတွက်ကအရေးကြီးကြီးလိုအပ်တဲ့အခြေအနေကိုရောက်နေပါပြီဆိုတော့ဒေါက်တာစောဦးခင်ဗျာအလုပ်ကိုင်တွေဖန်တီးဖို့အတွက်မှာလက်ရှိအဓိကလိုအပ်ချက်ကဘာလို့ကျွန်တော်တို့ပြောနိုင်ပါမလဲ
ဟုတ်ကဲ့ကျွန်တော်တို့နိုင်ငံမှာအလုပ်ကိုင်ကိုအများဆုံးဖန်တီးနိုင်တာတော့ပုဂ္ဂလိကကဏ္ဍပဲဖြစ်ပါတယ်ခင်ဗျာအဲ့တော့အစိုးရကအစိုးရဝန်ထမ်းတွေကိုခန့်ထားဖို့ဆိုတာရခင်ကာလကလေးကမဖြစ်နိုင်ခဲ့ပါဘူးအခုအချိန်မှာလည်းဒါလက်ရှိဘတ်ဂျက်အနေထားအရကောဒီလိုခန့်ထားဆောင်ရွက်ဖို့ဆိုတာအမတန်မှခက်ခဲတဲ့အနေထားရှိပါတယ်အဲ့တော့ပုဂ္ဂလိကကဏ္ဍပဲလုပ်နိုင်တယ်ဆိုတော့နိုင်ငံတော်အစိုးရအနေနဲ့ဒီအလုပ်ကိုင်ခွင့်လန်းတွေကိုအမှန်တကယ်ဖန်တီးပေးနိုင်မဲ့ကဏ္ဍတွေကိုပံ့ပိုးပေးဖို့လိုပါတယ်ခင်ဗျ။ဟိုလက်ရှိအစိုးရရဲ့ပံ့ပိုးမှုအစီအစဉ်တော်တော်များများကတော့ဒါအထွေထွေပံ့ပိုးမှုတွေဖြစ်ပါတယ်။အဓိကကတော့ COVID-19 ရဲ့တက်ရောက်မှုတွေခံစားနေရတဲ့အများဆုံးထိခိုက်သွားတဲ့ကဏ္ဍတွေကိုပံ့ပိုးနေတာဖြစ်ပါတယ်။အဲ့ဒီအနေအထားအနေအခုချိန်မှာမဟာဗျူဟာအရစဉ်းစားဖို့လိုအပ်လာတာကတော့ဒီအလုပ်ကိုင်ခွင့်လန်းတွေကိုဖန်တီးပေးနိုင်မဲ့ဒီရှိဝေးကဏ္ဍတွေကိုရွေးချယ်သတ်မှတ်ပြီးတော့ဒီကဏ္ဍတွေကိုလည်းလန်းကျူနေမကောက်ဘူးပေါ့နော်ရှေ့မှာကြီးဝိုင်းဥမော့လာတဲ့ဒီအောင်မြင်သောအောင်လုံနိုင်ဖို့ရှိုးရကနောက်ကနေကြားခံပေးဖို့လိုပါတယ်ဒါမှလည်းဒီအလုတ်ကိုင်ခွင်လန်းဟာပုဂ္ဂလိကကဏ္ဍကဖန်တီးပေးနိုင်မှာဖြစ်ပါတယ်ခင
်ဟုတ်ကဲ့ဆိုတော့ဒေါ်တော်စောနိုင်တို့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနေကရောခင်ဗျာလက်ရှိအခြေအနေမှာဒီကိုဗစ်ကာလမှာပေါ့နော်စီးပွားရေးလုပ်ငန်းတွေအခြေအနေနောက်တစ်ခါဝန်ထမ်းတွေအခြေအနေလက်ရှိအခြေအနေဘယ်လိုရှိနေလဲဒေါ်တော်စောနိုင
်ဟုတ်ကိုကြတဲ့ကျွန်တော်တို့ဟိုစီးပွားရေးလုပ်ငန်းတော်တော်များများတော့လေတခြားနိုင်ငံတွေနဲ့ဒန်းတူပါပဲဟိုကျွန်တော်တို့တော်တော်များများတော့ဟိုစီးပွားရေးနှေးကွေးတယ်ဟိုနောက်ပြီးတော့ရှင်သန်ရပ်တည်နိုင်ဖို့ကိုစ조사နေရတဲ့အခြေအနေတွေရှိပါတယ်ဟိုတလောက Asia Foundation ကနေသူတို့စာပေးလုပ်တယ်လေပြီးတော့စက်ရုံအလုပ်ရုံတွေပေါ့နော်လုပ်ငန်းတွေပေါ့29ရာခိုင်နှုန်းတော့ပိတ်သိမ်းသွားတယ်လို့ပြောတယ်သူကလည်းဖြစ်နိုင်တယ်တချို့လည်းမဖြစ်နိုင်ဘူးပြောတယ်ဒါပေမဲ့ကျွန်တော်အမြင်အရပြောရရင်တော့ဖြစ်နိုင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကိုယ်တိုင်လည်းစစချင်းဒီ COVID စဖြစ်ခါစကာလမှာတော့တိတ်မသိတာဘူးဟောကျွန်တော်တို့မထီတော့ဘူးလို့ထင်တာပေါ့နော်ကျွန်တော်တို့လည်းဒန်းတူပဲမထီတော့ဘူးလို့ထင်တဲ့သူတွေလည်းအများကြီးပဲသို့တော်လည်းအခုကျတော့တဖြည်းဖြည်းနဲ့ဟိုထီလာကြပြီအဲ့ခါကျတော့ဟိုပထမတော့နှေးကွေးတာပေါ့နော်အခုကျတော့ကျွန်တော်တို့ရှင်သန်ရပ်တည်နိုင်ဖို့တော်တော်ကြိုးစားရမှာကျွန်တော်တို့လူ100ရှိတဲ့လူတွေအခုဆိုရင်ကျွန်တော်တို့90လောက်နဲ့ဖြုတ်လိုက်တဲ့လူတွေရှိတယ်ကျွန်တော်ဆိုမဖြုတ်ဘူးဒါပေမဲ့ကျွန်တော်တို့တက်နိုင်တဲ့လောက်ဝန်ထမ်းတွေကိုလက်ကတွေကိုနည်းနည်းလျှော့ရတယ်မလျှော့လို့မရတော့ဘူးအခုချိန်မှာလေ
ဟုတ်ကဲ့
အဲ့လိုအခြေအနေဖြစ်နေပါလေဗျာ
ဟုတ်ကဲ့ဆိုတော့ဒေါက်တာဆောင်ဦးကြီးခုနဒေါက်တာဆောင်ကပြောသလိုနောက်ထပ်ဖန်တီးဖို့အနေနဲ့တာငကိုရှိပြီးသားဝန်ထမ်းတွေတောင်မှပဲလျှော့ပြီးတော့လုပ်နေရတယ်ဆိုတော့အလုပ်ကဖန်တီးဖို့အတွက်အလားလာကအကောင်းဘက်ထဲနည်းနည်းလေးများခက်ခဲကြုံတဲ့ဘက်ကိုရောက်မနေဘူးလားဒေါက်တာဆောင်ဦ
းဟောအများကြီးကျွန်တော်တို့အခက်အခဲအကြတဲ့နဲ့ကြုံနေရတာပေါ့နော်ကျွန်တော်တို့ဟာဒီအလုပ်ကိုင်ခွင့်လန်းကိုဖန်တီးဖို့အနေနဲ့သာနော်ဟိုအခုရှိပြီးသားဟာဟိုဆက်ပြီးတော့ဟိုထိန်းထားနိုင်မှုဟာဒါအရေးကြီးတဲ့ဟာဖြစ်လာသို့တော်လည်းပဲတစ်ဖက်ကကြည့်မယ်ဆိုရင်တော့ကျွန်တော်တို့တချို့သော ကဏ္ဍတွေကတော့ဒါရေရှည်ကိုတော်တော်လေးကိုပြောင်းလဲသွားတဲ့ဒီစီးပွားရေးမှာရေရှည်လည်းပတ်ဖို့ဟာအခြေဟိုအခြေအနေမပေးတာကိုတွေ့ရတာပေါ့နော
်ဟုတ်ကဲ့
တချို့ကဏ္ဍတွေကြတော့လေအခုလက်ရှိအနေအထားမှာတောင့်ခံထားနိုင်အောင်စူးစမ်းနိုင်တဲ့အနေအထားတွေတွေ့ရတယ်ဒါမျိုးဆိုရင်တော့ကျွန်တော်တို့ကဒီတို့ဆိုရင်တော်တော်လေးကူပေးရမယ်သဘောရှိတယ်တချို့ကဏ္ဍတွေကတော့ဒါအခုဒီကိုဗစ်ကြောင့်ဖြစ်လာတဲ့တချို့သောအခွင့်အလမ်းတွေကိုရယူနိုင်တဲ့အလားအလာရှိတယ်။တခြားနိုင်ငံတကာဈေးကွက်အရလည်းဖြစ်နိုင်ခြေရှိတယ်။သို့တော်လည်းပဲသူတို့လက်တွေ့မြေပြင်မှာကြုံတွေ့နေရတဲ့အခက်အခဲနဲ့ဆိုရင်တော့အဲ့အလားအလာတွေကမြေလုံးမဲမြင်နေရတယ်။သူများနိုင်ငံတွေကယူသွားတာတွေကိုတော့တွေ့နေရတယ်။ဒါပေမဲ့ကိုကတကယ်လက်တွေ့ငင်းသာမြင်ရမကျင်ရတဲ့ဘဝမျိုးဖြစ်နေတာပေါ့နော်။အဲ့တော့ကျွန်တော်တို့အမှားဖြင့်ဒီစိုက်ပျိုးရေးလိုကိစ္စမျိုးဟာသူများတိုင်းပြည်တွေကတော့ဒါကိုအတော်တော်လေးခွင့်လန်းနေရယူနိုင်အောင်ကျွန်တော်တို့ရဲ့အိန္ဒိယနိုင်ငံတွေကစောင့်ရထားနိုင်ပြီမြေ
ဟုတ်ကဲ့
ကျွန်တော်တို့ရှိမှာကတော့ဒါအပြောပဲရှိနိုင်သေးတာပေါ့နော်လက်တွေမလုံးနိုင်သေးဘူ
းဟုတ်ကဲ့
ဟုတ်ကဲ့
ဆိုတော့ဒေါ်ဒေါ်ဆောင်နိုင်တို့ကဒီလောက်အကြက်တဲကြုံနေရတယ်ဟလာနောက်ထပ်ခန့်ဖို့အနေနဲ့တော့ဒါလုပ်ငန်းကိုချဲ့ဖို့ပို့ပြီးတော့တိုးတက်အောင်လုပ်ဖို့အနေနဲ့တော့ဒါလက်ရှိရှိတဲ့ဝန်ထမ်းတော်မှာပဲဟိုထပ်ထပ်မရော့အောင်ထိန်းနေရတယ်ဆိုတော့ဒေါ်ဒေါ်ဆောင်နိုင်လုပ်ငန်းရှင်တွေကစီးပွားရေးလုပ်ငန်းတွေကိုရပ်ပစ်ဖို့တို့ဖျက်ပစ်ဖို့တို့အဲ့လိုမျိုးစဉ်းစားတာတွေရောရှိကြလား
အခုချိန်ကတော့တော်တော်ခက်ခဲတဲ့အချိန်ပြတကယ်တမ်းတော့လေကျွန်တော်တို့လုပ်ငန်းရှင်တွေကျွန်တော်တို့ကိုယ်တိုင်လည်းရှင်းသန့်ခြင်းတယ်အဲနောက်ပြီးတော့ကျွန်တော်တို့ဝန်ထမ်းတွေကိုလည်းကျွန်တော်တို့ဟိုအလုပ်လည်းမဖြုတ်ချင်ဘူးတကယ်တမ်းကကျွန်တော်တို့တွေနဲ့ဝန်ထမ်းတွေမိသားစုတွေလိုပဲဒါရုံးကန်ကြမယ်အဲ့တော့ကျွန်တော်တို့ကဘာလို့လဲဆိုတော့ဝန်ထမ်းတွေပထမဆုံးကျွန်တော်တို့ငါတို့တွေမရှုံးအောင်ပဲအရေးကြီးတယ်အဲ့တော့ break even ပေါ့လေဒီလားအရင်ရရင်ရပြီအဲ့တော့အရင်မရတော့နည်းနည်းရှုံးရင်တော့မှ okay ငါတို့နည်းနည်းတော့ရှုံးခံမယ်ဒီတစ်လနှစ်လသုံးလ6လတစ်နှစ်ဒါပေမဲ့တပိပိနဲ့နှစ်ရှည်ကြွားလို့အချိန်နဲ့ကြွားလို့အရှုံးသိမ့်ညာဝိုင်းတို့လုပ်ငန်းပြုတ်မယ်အဲ့ခါကျရင်ဝန်ထမ်းတွေလည်းအလုပ်တွေပြုတ်လိမ့်မယ်အဲ့တော့တို့တွေအတူတူရုံးကန်ကြရမယ်အဲ့တော့ break even ပေါ့နော်အရင်ကြည့်လောက်လေးရတဲ့ဆိုရင်အဆင်ပြေပြီအဲ့တော့ကြောင့်ငါတို့စူးစမ်းကြမယ်ဆိုပြီးတော့ဝန်ထမ်းတွေနဲ့ကျွန်တော်တို့တွေကဟိုလက်ရည်တပြင်းနဲ့စူးစမ်းကြဖို့ကိုကျွန်တော်တို့တော့မိသားစုလိုမျိုးအားလုံးဝမ်းပြီးစူးစမ်းကြဖို့လုပ်ကြ။သို့တော်တစ်ခုရှိတာကကျွန်တော်တို့ကဒါလုပ်ငန်းအငယ်တွေကိုလုပ်ငန်းအငယ်လုပ်ငန်းအလက်တွေဥမာဆက်ရုံအလုပ်ရုံနေကြတော့ဥမာအပြည့်ဝန်ထမ်း900လောက်ရှိတယ်။1000လောက်ရှိတယ်။သူတို့တွေကြတော့ခက်ပြီ။သူတို့တွေကြတော့အဲ့လိုမျိုးဟိုခုနပြောသလိုမိသားစုစိတ်ဓာတ်တို့ကျွန်တော်တို့တစ်လနှစ်လတောက်ခံဖို့ဆိုတဲ့ကိစ္စတော်တော်ခက်သွားပြီ
။
အဲ့တော့ဟိုကျွန်တော်တို့တော့ small medium enterprise ပေါ့လေလူငယ်အငယ်တွေအနေနဲ့တော့အခုအချိန်မှာဝန်ထမ်းတွေနဲ့လုပ်သားတွေနဲ့ကျွန်တော်လက်ရည်တပြင်းနေစူးစမ်းကြဖို့တော့ဒါကျွန်တော်တို့တော့ဖြစ်နိုင်သေးတယ်။ဒါပေမဲ့လုပ်ငန်းကြီးတွေအတွက်ကြတော့နည်းနည်းခက်မယ်ထင်တယ်။အဲ့ဒါတော့ဆရာဒေါက်တာဆိုဦးတော့ပို့သိမယ်ထင်တယ်။
ဟုတ်ကဲ့ဆိုတော့ဒေါက်တာဆိုဦးဘလို့အစိုးရကဒါကိုဘလို့ကြားကန်တယ်ဒေါက်တာဆိုဦးဘလို့အစီအစဉ်တွေလုပ်သင့်ပြီလဲ
။ဟိုအဓိကတော့ဒီပုံလိကကဏ္ဍစိတ်ထိန်းလို့ရအောင်အစိုးရလည်းဝန်ထိန်းပေးတဲ့နည်းတွေတော့ကျွန်တော်စဉ်းစားလို့ရတာပေါ့နော်။အများသောအားဖြင့်ကျွန်တော်တို့လူဖွံ့ဖြိုးဆဲနိုင်ငံတွေမှာလူ့သမားအများစုကကြွန့်ကျင်မှုအားနည်းနေကြတယ်ပေါ့ဗျာအဲ့ခါကျတော့ဒါအစိုးရကကြွန့်ကျင်မှုသင်တန်းတွေလည်းဒါပေးလို့ရနိုင်တဲ့အနေအထားရှိတယ်သူတို့ဘတ်ဂျက်အရလည်းချထားမှုတွေရှိတယ်ကျွန်တော်တို့နိုင်ငံတကာအကူအညီတွေလည်းရထားတဲ့ဒီလုပ်ငန်းမျိုးဖြစ်တယ်ဆိုတော့အဲ့ဒါမျိုးကိုအစိုးရကဒါကျွန်တော်တို့အလုပ်တင်လို့ပြန်လည်မူမှန်သင်တန်းလိုဟာမျိုးတွေကျွန်တော်တို့ဖွင့်ပြီးတော့ဒီကြားထဲမှာအစိုးရက stipend သဘောမျိုးပေါ့ဗျာထောက်ပံ့ကြေးနဲ့နော်အဲ့တော့အလုပ်ရှင်တွေကလည်းတော်တော်လေးသက်သာသွားတာပေါ့နော်အလူသမားကလည်းရှင်းပြောရင်ကြွညင်မှုတစ်ခုရလာတယ်ဒါမျိုးတွေတော့တခြားနိုင်ငံတွေမှာလုပ်နေတာကိုကျွန်တော်တို့တွေ့ရတာရှိတယ်ပေါ့နော်နောက်တစ်ခုကတော့တချို့ကဏ္ဍတွေမှာဒီအလုပ်ဟို short ခံရတဲ့သူတွေကလည်းနောက်ကဏ္ဍတွေမှာပုံနေတဲ့ကဏ္ဍတွေသူတို့တွားနိုင်မှုရှိပြီးတော့အလုပ်ရှာပေးတဲ့ကိစ္စတွေကလည်းဒါကျွန်တော်တို့အစိုးရကအများကြီးလုပ်ပေးနိုင်ပါတယ်အဲကျွန်တော်တို့နိုင်ငံမှာဖြစ်နေတာကအလုပ်ပင်သားမှရှိနေတယ်ဟိုရှာနေတဲ့လူတွေကမင်းသားမှရှိနေတယ်ဆိုတဲ့ဟာပေါ့ဗျာကျွန်တော်တို့ပေါ်တော့အလုပ်ကန်ရှာပွေကြီးနဲ့ပတ်သက်ပြီးတော့အလုပ်ရှင်နဲ့အလုပ်သမားမထိတဲ့ဈေးွက်တွေအများကြီးဖြစ်နေ
ဟုတ်ပါ
ဒါလေးတွေကိုလည်းနိုင်ငံတော်အစိုးရကဖန်တီးဖြည့်ရှင်းပေးမယ်ဆိုရင်အလုပ်ရှိနေတဲ့နေရာတွေအလုပ်သမားတွေရသွားနိုင်တာပေါ့နော်ဒါတွေကကျွန်တော်တို့ပုံပြရကဏ္ဍနဲ့အစိုးရကြားမှာတော်တော်လေးကိုပူးပေါင်းဆောင်ရွက်လို့ဖြစ်နိုင်ခြေရှိတဲ့ကိစ္စလေးတွေပ
ါဟုတ်ကဲ့ခင်ဗျာဆိုတော့ဒေါ်ဆောင်နိုင်တို့လုပ်ငန်းရှင်တွေအပိုင်းအနေနဲ့ဆိုရင်တော့ဒီလက်ရှိအခြေအနေအဲ့ဒါအလုပ်ကိန်းဖန်တီးရေးကိစ္စရှိနေတဲ့အလုပ်သမားတွေကိုဆက်ပြီးတော့ထိန်းထားနိုင်မှုကိစ္စအဲ့ဒါနဲ့ပတ်သက်လို့အစိုးရဘက်ကဘာတွေလုပ်ပေးစီခြင်းလဲလို့ဒေါက်တာဆောင်နိုင်ကပြောခြင်းလဲ
ဟုတ်ခုနဟိုဆရာဒေါက်တာဆိုဦးပြောတဲ့ဟာလေးနည်းနည်းလေးပြန်ကောက်ပြစေခင်ဗျဟ ဟိုပထမဆုံးတော့လေအခုချိန်မှာကျွန်တော်တို့ကလေဟိုစက်ယုံနေအလုံးယုံနေကျွန်တော်အလုံးတွေပိတ်မယ်ဆိုတာထက်လေကျွန်တော်ကဟိုတက်နိုင်တဲ့လောက်လစာပေးထားပါမယ်အဲဒါပေမဲ့ဝန်ထမ်းတွေကိုအခုချိန်မှာကျွန်တော်တို့ကမလုပ်ရလဲဆိုတော့တို့အရင်တော့ကကျွမ်းကျင်တာနဲ့အခုပြောင်းသွားတဲ့အခြေအနေရကျွမ်းကျင်မှုတွေကျွန်တော်ကတက်ကျွမ်းမှုကိုကျွန်တော်လှုပ်လာရတယ်ဥပမာကျွန်တော်တို့လုပ်ငန်းတွေဆိုရင် digital platform ပေါ်ကိုကျွန်တော်တို့မတက်မနေတက်ရတော့တယ်အဲကျွန်တော်က social media ပေါ်လည်းတက်ရတယ်ဟို website ပေါ်လည်းတက်ရတယ် digital နဲ့ပဲ zone နဲ့ပဲကျွန်တော်တို့ကဟိုအစည်းအဝေးတွေလုပ်ရတယ်အဆရှိတယ်အဲ့ဒီခါကျတော့အဲ့ဒီဟာတွေကိုကျွန်တော်က training ပြန်လုပ်ရတယ်မူလရှိနေတဲ့လုပ်သားဝန်ထမ်းတွေက digital ဘက်မှာကျွမ်းကျင်မှုအားနဲ့တော့မဟုတ်ဘူးသူတို့လုပ်ငန်းတွေသူတို့ရှိနေခါကျတော့ကျွန်တော် digital platform ပေါ်ကိုသွားမဲ့အတွက်ကိုလူတွေမခန့်လို့မရဘူးခန့်ရတယ်အဲ့လိုခန့်တဲ့အချိန်မှာလည်းကျွန်တော်အဲ့လူတွေနဲ့ကျွန်တော်တို့ရဲ့လုပ်ငန်းတွေနဲ့ကိုဟိုခုနပြောတဲ့training ပေါ့နော
်ပ
ြန်ပြီးပြရတယ်အခုအချိန်မှာတော့ကျွန်တော်တို့ကရင်းနှီးမြှုပ်နှံနေရတာပဲဒုတိယတစ်ခုကတော့ခုနအစိုးရအနေနဲ့ပေါ့နော်ဟိုဝင်းကျင်ကောင်တစ်ခုဖန်တီးပေးဖို့အရေးကြီးပါတယ်ဟိုဝင်းကျင်ကောင်ဆိုတာလေကျွန်တော်တို့လုပ်ငန်းရှင်တွေကဟိုအလုပ်လုပ်ချင်ဒါပေမဲ့ကျွန်တော်တို့လာတတ်တာမျိုးတွေဖြစ်တဲ့ကိစ္စတွေမကြခဏရှိတယ်ဥပမာအခွန်နဲ့တတ်မှရှိမယ
်
ဥပမာကျွန်တော်တို့မြေလိုတယ်မြေကဈေးညံ့ကြီးတာမျိုးရှိမယ်နီးမျိုးစုံနဲ့ပေါ့နော်ဥပမာလူမှုဘူလိုရင်းကြီးတို့အခွန်တို့ပါဟုတ်ပါပြီကျွန်တော်တို့ပေးရတာပဲလူမှုဘူလိုရင်းပေးတယ်အခွန်လည်းပေးတယ်ဒါပေမဲ့ကျွန်တော်တို့ကိုဝင်းကျင်ကောင်းလေးတစ်ခုဖန်တီးပေးတာပါကျွန်တော်တို့လုပ်ငန်းရှင်တွေလုတာကင်တာရှိတဲ့ပတ်ဝန်းကျင်ကောင်းလေးတစ်ခုကျွန်တော်တို့လိုချင်တယ်ကျွန်တော်တို့စူးစမ်းပါမယ်အဲ့တော့စီးပွားရေးလုပ်ငန်းတွေကိုတတ်တဲ့ပုံစံမျိုးခက်ခဲအောင်လုပ်တာမျိုးမဖြစ်စေချင်ဘူ
းဟုတ်ကဲ့ခင်ဗျာဆိုတော့ဒေါ်တော်စောဦးခုနကတော့ဒေါ်တော်စောနိုင်ပြောသွားသလိုလုပ်ငန်းရှင်တွေအတွက်ပတ်ဝန်းကျင်ကောင်းအလားရှိနေတဲ့အလုပ်ကိုင်တွေထိန်းထားဖို့နောက်ထပ်အလုပ်ကိုင်တွေထပ်ပြီးတော့ဖန်တီးနိုင်ဖို့လုပ်ငန်းရှင်တွေလည်းပတ်ဝန်းကျင်ကောင်းဖန်တီးဖို့ဆိုတဲ့နေရာမှာဒေါ်တော်စိုးအစိုးရကဘလို့အကြံပေးချင်ပါလဲ
ဟုတ်ကဲ့အရင်ကလာတော့ကတော့ဗျာကျွန်တော်တို့ကဒီဈေးကွက်နဲ့ကတော်တော်လေးဖြစ်ထွန်းခဲ့တဲ့အနေအထားဆိုတော့အစိုးရကပတ်ဝန်းကျင်ကောင်းဖန်တီးရေးဆိုတော့အများဆုံးအားဖြင့်ကျူးနီစနစ်တွေမရှိအောင်ဒါအခုနာမည်ကြော်ကြားနေရတော့ဒါ ease of doing business ပေါ့နော်စီးပွားရေးလုပ်ငန်းတွေလုတာကန်တာကိုချီအောင်ဖန်တီးပေးရမယ်ဆိုရယ်အဲ့ဒီညွှန်ကိန်းနေနဲ့ကျွန်တော်တွားနေကြတာပေါ့နော်ဒါပေမဲ့လည်းအဲ့ဒီဟာရဲ့ကျွန်တော်တို့အခုကာလမှာတော့ဒါပို့ပြီးတော့ဟိုလိုအပ်နေတာကကျွန်တော်တို့မှာကရခိုင်ကဟိုကျွန်တော်တို့ရှိခဲ့တဲ့အနေထားတော့ဈေးကွက်ကောင်းနေရရှိအဲ့တော့အစိုးရရဲ့ဒီကျိုးနီစနစ်တွေကဒါအစိုးရတွေကိုခုနဆရာဦးစောနိုင်တင်ပြလိုပဲပေါ့နော်ဒါဒီရှိဝိုင်းလုပ်ငန်းတွေကိုလာတတ်နေတာရှိတယ်ပေါ့ဗျာအဲ့တော့အဲ့ဒါလေးတွေကိုကျွန်တော်တို့ကဖြေလျှော့ပေးဖို့လိုတယ်ဆိုတဲ့ဟာကဒါရခိုင်ကာလကဒီမဟာဗျူဟာပေါ့ဗျာအခုကာလကတော့ကျွန်တော်တို့ကဈေးကွက်ကပျောက်သွားတဲ့သဘောရှိတယ်အဲ့တော့ဈေးကွက်ကပျောက်သွားတော့စိုးရကကျိုးနီဖြတ်ယုံလောင်းနေဈေးကွက်တွေကလည်းမရှင်သာလာမှုကျွန်တော်တို့ရဲ့စီးပွားရေးလုပ်ငန်းရှင်တွေကလည်းအဲ့ဒီဝင်းကျင်ကောင်းဆိုတဲ့ဟာဘယ်ဝင်းကျင်ရှာမှန်းတော့မသိရတဲ့အနေအထားမျိုးတွေဖြစ်လာတာပေါ့ဗျာအဲ့တော့ဒါကြောင့်မလို့နိုင်ငံတော်တော်များများမှာကတော့ဒီဈေးကွက်အသစ်တွေရရေးချီးပင်းသားဈေးကွက်တွေကိုဆက်လက်ပြီးတော့ရှင်သန်ဖွံ့ဖြိုးရေးနဲ့ဒီကိုဗစ်ကြောင့်နောက်ဖြစ်လာတဲ့ဟို new normal ဆိုတဲ့ဟိုဟာပေါ့နော်အသစ်ဖြစ်လာတဲ့ပုံမှန်အခြေအနေမှာကျွန်တော်တို့ဟိုပြည်ရေးလုပ်ငန်းရှင်တွေကောဘလို့ရည်တည်ရှင်သန်အောင်ဘလို့ဆောင်ရွက်ပေးမလဲဆိုတဲ့ဟာအစိုးရကတော်တော်ကိုအဆောင်ကိုကြိုးစားရမယ်အနေအထားမျိုးမှာရှိပါကျွန်တော်တို့ခေါ်တော့ဒါ market failure ဖြစ်သွားပြီပေါ့ဗျာ market failure ဖြစ်သွားပြီဆိုတော့အစိုးရကပို့ပြီးတော့နေရာယူပေးရမယ်နေထားရှိတယ်အဲ့ဒီအချိန်မှာကျွန်တော်တို့ဆိုရရဲ့သဘောတရားရေးအယူဝါဒကတော့ရခိုင်အတိုင်းပဲပေါ့နော်ဒီဈေးကွက်တွေကပဲလုံသွားပါလိမ့်မယ်ကျွန်တော်တို့ဆိုရကတော့ပုံမှန်လေးပဲနောက်ကနေကူညီပါမယ်ဆိုတော့အနေထားနဲ့တော့မလုံလောက်တော့ဘူးလို့ပြောလို့ရပါတ
ယ်ဟုတ်ဟုတ်ပြီဒေါက်တာဆိုနိုင်ဆိုတော့ဆိုရကဒီတက်ပို့ပြီးတော့ဖို့လိုအပ်တယ်ဆိုတော့အချိန်ဒီအောက်မှာရောဇွန်နိုင်တို့ပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့အစိုးရကြားထဲမှာပူးပေါင်းဆောင်ရွက်မှုအခြေအနေကရောညှိနှိုင်းကြတာပြောဆိုကြတာလိုအပ်ချက်တွေဟိုဟလာအဖြေရှာကြတာနီးလည်းနေရှာကြတာအဲ့ဒါတွေကရောဘလောက်တိုင်းတာအထိလုပ်နေတာရှိပါသလဲ
UMFCCI မှာတော့လေအဒူးတမရာဦးစီးပြီးတော့ပေါ့လေမကြာခဏတွေးကြတာရှိပါတယ်ဒါပေမဲ့လည်းတခါလေကျတော့ဟိုကျွန်တော်တို့တကယ်အောက်ခြေမှာလုပ်နေတဲ့လုပ်ငန်းငယ်လေးတွေကိုတော့အဲ့ဒီစီဝေးတွေကကျွန်တော်တို့ဝေးတယ်အော်ကျွန်တော်တို့ဆိုအရင်လည်းမငယ်ပါဘူးကျွန်တော်တို့ဆိုလည်းတိတ်ပြီးတော့မနှိစက်တဲ့အတိုင်းဝဲလည်းမဟုတ်ဒါပေမဲ့ကျွန်တော်တို့လည်းဝေးတယ
်
အဲ့တော့တော်တော်ကိုထိထိရောက်ရောက်ရှိတဲ့ကျွန်တော်တို့တောင်မှเนาะအဲ့ဒီ UMF season မှာလုပ်နေဒုသမတာတို့ UMF season အဖွဲ့တွေလုပ်နေတဲ့အစည်းအဝေးတွေနဲ့ကျွန်တော်တို့ကဝေးတယ်ဆိုရင်ကျွန်တော်တို့ရဲ့ပိုသေးတဲ့တကယ် informal business sector ပေါ့เนาะတကယ်ကိုဟိုတာမန်စီးပွားရေးလုပ်ငန်းတွေပေါ့เนาะဘလို့မှဟိုဒီအစည်းအဝေးကန်းတွေလည်းမရောက်နိုင်ဘူးပြပြွက်လည်းမရှိနိုင်ဘူးအဲ့ဒါတစ်ခုပေါ့ ဒုတိယတစ်ခုတစ်ခါဟိုကျွန်တော်တို့မကြခဏဟိုတွေ့နေရပါတယ်ဥမာအပြင်ဒီရန်ကုန်တိုင်းမှာဆိုရင်လည်းလေဥမာရန်ကုန်တိုင်းမှာအလုပ်တွေအများကြီးပဲကုမ္ပဏီအဖွဲ့အစည်းတွေဖွဲ့ပြီးလုပ်နေကြဒါမဲ့ဥမာရန်ကုန်တိုင်းအစိုးရဆိုရင်လည်းသူ့နားမှာရှိနေတဲ့သူတွေပေါ့နော်တယောက်နှစ်ယောက်သုံးယောက်လောက်နဲ့ဟိုဟိုအရင်တော့ခရိုနီတွေလို့ပြောလို့ပြောခဲ့ကြတာမျိုးပဲအခုလည်းအဲ့ဒီနားမှာရှိတဲ
့ဤဆက်ပတ်သက်ရပဲပေါ့
အစိုးရရဲ့ရန်ကုန်ရဲ့အစိုးရဆိုရင်အဲ့ဒီနားမှာရှိတဲ့ပတ်သက်ရပတ်သက်ကြောင်း3-5ယောက်လောက်နဲ့အဲ့လိုမျိုးလဲပတ်နေတာမျိုးပဲကျွန်တော်တို့မြင်မိတယ်အဲ့ခါကျတော့လေဒါအပြစ်ပြောတာမဟုတ်ပါဘူးကျွန်တော်တို့အနေနဲ့တော့အမှန်တကယ်တော့အားလုံးဒီအတန်ကိုနားထောင်စေချင်အခုဟိုနိုင်ငံတော်တိုင်ပင်ခံပုတ်ကို Facebook ကနေလေကျွန်တော်တို့သူနားထောင်နေပြောတယ်အဲ့တော့အဲ့လိုမျိုးကိုများများနားထောင်ခြင်းနဲ့များများပြောစေချင်တယ်ဒီကျွန်တော်ရဲ့လုပ်ငန်းရှင်တွေလုပ်ငန်းငယ်တွေလုပ်ငန်းအလတ်တွေအကုန်လုံးရဲ့အတန်တွေကိုနားထောင်စေချင်တယ်ဗျအဲ့ဒါမျိုးပို့ပြီးတော့ကျွန်တော်တို့ကတော့ဟိုနားထောင်စေချင်တယ်အခုကတော့နားထောင်မှုမဆိုးပါဘူးလို့ပဲအခြေအနေရှိတယ
်
ဒီတက်ပို့ပြီးနားထောင်အောင်လို့ကျွန်တော်ထင်တယ်ခင်ဗျ
ဟုတ်ကဲ့ရောဇောဦးကျွန်တော်ရောဇောနိုင်ပြောရင်းနဲ့ခေါင်းထဲမှာတွေ့တဲ့ချက်ဝင်လာတာဘာလဲဆိုတော့ဥမာဒီလိုအခြေအနေကြီးတစ်ခုကြက်တဲကြီးတစ်ခုကိုဖြစ်ရှင်းဖို့ဆိုရင်ဟလာဒီကျွန်တော်တို့ပြောရမယ်ဆိုရင်တော့ဒီဖွံ့ဖြိုးတိုးတဲ့နိုင်ငံတွေပဲဖြစ်ဖြစ်ဖွံ့ဖြိုးတိုးတဲ့နိုင်ငံတွေဖွံ့ဖြိုးဆန်နိုင်ငံတွေမှာတောင်မှပဲဆိုကြပါစို့ဒါမျိုးဆိုရင်အထူးအဖွဲ့တွေတခါတကယ်ကိုလုတ်ပိုင်ဝင်ပေးတဲ့လူတယောက်ကိုတာဝန်ယူပြီးတော့ဟလာအဖြေရှာတွေးဆုံဆွေးနွေးဒီလက်နေရှာဆိုတာမျိုးတွေလုပ်တာတွေရှိပါအဲ့လိုမျိုးပေါ့နော်ဒါအလုတ်ကိုင်ဖန်တီးရေးအတွဲအထူးအဖွဲ့တစ်ဖွဲ့ဒါမှမဟုတ်အထူးပုဂ္ဂိုလ်တယောက်ကိုခန့်ထားပြီးလုတ်ဖို့များမသိမ့်ဘူးလားတော်စော
အများကြီးသိတော့ပါတယ်ကိုကျော်ကျော်သိရင်ဒီကိစ္စကတော့ကျွန်တော်လည်းရခင်ကအကြံပြုဘူးပါတယ်ဟိုခုနဆရာဦးစောနိုင်တင်ပြသူပဲပေါ့နော်ကျွန်တော်တို့ကတော့ဒါအင်္ဂလိပ်စကားပုံရှိတာပေါ့နော် The devil is in the detail ပေါ့နော
်
ဆိုတာကအခုချိန်ကဟိုအထွေထွေကုထုံးနဲ့ကုမရဘူးဟု
တ်တယ်
အသေးစိတ်တွေကျွန်တော်ဒီသေးသေးချာချာစနစ်တကျဟိုဟိုနီးမှန်လမ်းမှန်နဲ့ချက်ချင်းကိုဆုံးဖြတ်ချက်ချင်းကိုလိုအပ်မဲ့အချိန်တွေကလည်းရောက်လာတာပေါ့နော်နောက်တစ်ခုကပို့ဆိုးတာကကျွန်တော်တို့ကယောဂါမှာဟိုကာဝယ်ထိချိုကြီးကတစ်ဖက်မှာလုံနေရသူစီးပွားရေးကိုလည်းရှိကိုတက်အောင်เนาะနောက်ကိုလမ်းမကျသွားအောင်ပြိုမလဲသွားအောင်လုပ်ရတဲ့ဟာလေတစ်ဖက်မှာလုံနေရတယ်အဲ့ဒီခုကလေဟိုဒွိဟာတွေကဟိုတွန်တွင်းနေတယ်ဆိုတာကဟိုချိန်ဆမဲ့ဟာလေးတွေရှိတယ်အဲ့တော့ကျန်းမာရေးပညာရှင်တွေကြီးရယူပဲဆုံးဖြတ်လို့မရဘူးစီးပွားရေးပညာရှင်တွေကကြီးပဲလေဆုံးဖြတ်လို့မရအောင်ဒါကြောင့်မလို့နိုင်ငံတော်တော်များများမှာအဲ့လို task force တွေကအများကြီးပေါ်လာအဲ့တော့ဇက်တိုက်ပဲဒီပညာရှင်အုပ်စုတွေကလေခုနပြောတဲ့အသေးစိတ်အစီအစဉ်တွေကိုဟိုစနစ်တကျအမြင်နဲ့ပြင်ဆင်ရေးဆွဲနေရတာရှိနေတာပေါ့နော
်
အရေးကြီးဆုံးကတော့ကျွန်တော်တို့အခုလူနေတာပုဂ္ဂလကဏ္ဍကိုဟိုကြားခံပေးပြီးတော့ဟိုမတင်ပေးမဲ့အင်အားစုတွေကကျွန်တော်တို့ရန်ကုန်မြို့မှာစိတ်ရှိမနေဘူးဖြစ်အဲ့တော့အဲ့ဒါလေးကတော့ဒါဟိုကျွန်တော်တို့နိုင်ငံရဲ့ထူးခြားချက်လို့ဖြစ်ကျွန်တော်တို့ရဲ့အစိုးရရုံးဆိုင်ရာကနေပြီးတော့မှဖြစ်နေပြီးတော့ကျွန်တော်တို့ရဲ့အဓိကစီးပွားရေးရုံးဆိုင်ရာ
ရန်ကုန်ဖြစ
်ရန်ကုန်မြို့မှာဖြစ်နေတာပေါ့နော်အဲ့ဒါလေးကြားထဲမှာဟိုဟသွားမနိုင်တဲ့ဟလေးတွေကအတော်ကြီးကြီးပါတ
ယ်ဟုတ်ကဲ့
เนาะအဲ့တော့အဲ့ဒါမျိုးကိုရေးရှင်းတကယ်ရန်ကုန်မြို့မှာပုဂ္ဂိကကဏ္ဍဘလောက်ဒီခဲခဲရင်ဖြစ်နေသေးရွှေကိစ္စတစ်ခါခါကြာရင်အဝေးကနေပေါ့เนาะအဝေးကြီးနေကြည့်လို့မရဘူးပေါ့เนา
ะ
အနီးကကွင်းစင်းလေးနားမယ့်ဟာရှိတယ်အနီးကဒုတို့ပေါင်မဲ့ဆွေးနွေးတိုင်မရမယ့်ဟာရှိတယ်များများနားထောင်အောင်ခုနဆရာဦးစောနိုင်ပြောတာသိမှန်ပါတယ်များများနားထောင်အောင်ဒါမှသာလေအခုကနားထောင်စရာတွေကကဏ္ဍတိုင်းမှာဖြစ်နေအဲ့တော့အဲ့ဒါကိုနားထောင်ပေးမဲ့လူတွေကမရှိဘူးရှင်နေတာဗောနော်အဲ့တော့ဒီအတွက်ကြောင့်မို့ဒီကိစ္စလေးတွေကတော့ခုနကဥတော်တော်သိမ်းပြောဆိုတခြားနိုင်ငံတွေမှာလည်းလုပ်နေပါတယ်အဲ့ဒါကော်မရှင်ကတခုတည်းမဟုတ်ခင်ဗျအများကြီးကိုတာဝန်ယူမှုတာဝန်ခံမှုရှိမဲ့ပုံကိုယ်တွေကလည်းတယောက်တည်းမကဘူ
း
အများကြီးကိုရှိတာမဟုတ်ဘူ
းဟုတ်ကဲ့
အဲ့တော့အဲ့ဒါလေးကတော့အခုချိန်မှာနည်းနည်းပြန်စဉ်းစားဖို့လိုအပ်မယ်လို့ကျွန်တော်အနေနဲ့တော့ကြံပြုချင်ပါတ
ယ်ဟုတ်ကဲ့ခင်ဗျဆိုတော့ရော့ဇွန်နိုင
်ဟုတ်ကဲ့
အခုလက်ရှိအခြေအနေအောက်မှာရော့ဇွန်နိုင်တို့စီးပွားရေးလုပ်ငန်းတွေအနေနဲ့ဟလာဒီအခြေအနေကိုဘယ်လောက်ထိနောက်ထပ်ကြံ့ကြံ့ခံပြီးတော့ရင်ဆိုင်နိုင်အောင်လဲရော်ဇွန်နိုင်တကယ်ထိရောက်တဲ့ဈေးနီးတစ်ခုပေါ်မလာသေးခင်အထီးကို
အဲပထမဆုံးတစ်ခုတော့ကျွန်တော်လုပ်ငန်းကျွန်တော်ပတ်ဝန်းကျင်ရဲ့လုပ်ငန်းကျွန်တော်မေးကြည့်လိုက်တော့လေဟိုကျွန်တော်ကိုရံနဲ့ကျွန်တော်တို့လုပ်ငန်းတွေရောပေါ့လေကျွန်တော်ထင်တယ်6လတစ်နှစ်လောက်တော့တောင်းခံနိုင်လိမ့်မယ်လို့ယူဆတယ်အဲအဲ့တော့ကျွန်တော်တို့ကပထမဆုံးတော့ချင်းငွေလဲမျှော်ကြတာပေါ့နော်အခုကိုဗစ်ဒီချင်းငွေပေါ့လေ CRB မှာလည်းပြောထားတယ်ချင်းငွေပေါ့ဘီလီယံ100ဟဲ့ဘီလီယံ100ကတော့ကျွန်တော်ပြောရရင်တော့စင်ပါဆက်နမ်ပဲပဲအဲ့တော့စင်ပါဆက်နမ်ပဲပဲဖြစ်နေခါကျတော့ကျွန်တော်ထင်တာတော့လေကျွန်တော်တို့အများကြီးလုံမယ်ဗျအများကြီးလုံမယ်အဲ့တော့အဲ့ဒါလဲဟိုကျွန်တော်တို့ကတော့ပြောရရင်ချင်းငွေကိုလည်းမျှော်ပါတယ်ဒုတိယတစ်ခုကတော့ဟို FDI လည်းမျှော်တယ်ဗျ FDI က ကျွန်တော်တို့ဗျာဥပမာအပြင် FTI နေနဲ့ infrastructure ပေါ့နော်ဟိုဒါရားတွေလာစောင့်မယ်ဟိုယထာလန်းတွေလာဖောက်မယ်အစားရှိအဲ့ဒါမျိုးတွေဆိုရင်ဟိုပတ်စံနေဝင်လာမယ်ဆက်ယုံလုပ်ယူနေဟိုထပ်ပြီးတော့ဝင်လာမယ်အဲ့တော့ဆက်ယုံလုပ်ယူနေဝင်လာရင်လည်းတခါအဲ့မှာအနောက်ရှက်အသားစီးဖြစ်နေတဲ့ကိစ္စတွေဥပမာမြေကိစ္စတို့နော်နောက်ပြီးတော့ဟိုမတန်ဆက်ဆက်ယုံမြေဈေးတွေနောက်ပြီးတော့ဟိုခုနပြောတဲ့ဆရာဦးဒေါက်တာစုံပြောသွားတဲ့ဟိုကျိုးဒီစနစ်တွေပေါ့နော
်
အဲ့ဒါတွေကြောင့်ဈာထဲမှာကြာကြန့်ကြာနေတယ်ဆိုရင်အော်ကျွန်တော်တို့ဖုတ်ဟိုဖုတ်လိုက်ဖုတ်လိုက်စက်ငင်စက်ငင်ကနေဟိုလုပ်ငန်းငယ်တွေလည်းထေကြလိမ့်မယ်နောက်ပြီးတော့ဝန်ထမ်းတွေလုပ်သားတွေလည်းအတိဒုက္ခရောက်ကြလိမ့်မယ်လို့ကျွန်တော်တို့ထင်နေပြအဲ့တော့ကျွန်တော်တို့ကတော့ပြောရရင်တော့အစိုးရကအများကြီးညှော်လင့်တာပေါ့ဗျာ
ဟုတ်ကဲ့လား
အဲ့တော့ချင်းငွေတွေလည်းညှော်တာပဲနောက်ပြီးတော့ FTA လည်းညှော်တာပဲနောက်ပြီးကျွန်တော်တို့ဟိုလုတ်ခွင့်ရဖို့လည်းညှော်လင့်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒေါ်စောဦးကြီးခုနဒေါ်စောနိုင်ကတော့နောက်ထပ်တောက်ခံနိုင်6လတင်းတော့တောက်ခံနိုင်သေးတယ်လို့ပြောတယ်ဆိုတော့ဒီ6လတနှစ်ကာလအတွင်းမှာအမြန်ဆုံးဟလာအစိုးရအနေနဲ့တကယ်အကောင်းဆုံးအဖြစ်နိုင်ခြင်းအရှိဆုံးအကောင်းထည်ဖော်လို့ရအောင်နီလန်တစ်ခုကုစားနီကုထုံထွက်လာနိုင်မဲ့အလားအလာကိုရောဒေါ်စောဦးဘယ်လိုမြင်ပါလဲ
။အော်အဓိကကတော့ကျွန်တော်စီးပွားရေးကိုပိုအာရုံစိုက်ဖို့အရေးကြီးလာတယ်လို့ပြောလို့ရတာပေါ့နော်။အခုကတော့ဒီကျန်းမာရေးကိုအခြေပြုပြီးတော့ကျွန်တော်တို့ရဲ့ကိုဗစ်ကာကွယ်ထိန်းချုပ်ရေးနဲ့တုံ့ပြန်ရေးစင်းစားချက်တွေကဒီပေါ်မှာအများကြီးမူတည်တာပေါ့အဲ့တော့ကျွန်တော်တို့ရဲ့ဒီစီးပွားရေးကပိုကျဆင်းစည်တဲ့အချက်ကဒါကျွန်တော်တို့နိုင်ငံတစ်ခုတည်းမဟုတ်ပါဘူးနိုင်ငံတော်တော်များများမှာဖြစ်နေတဲ့ကိစ္စကတော့ဒါခုနပြောတဲ့ကျန်းမာရေးရကောက်ထင်းချုပ်ဆောင်ရွက်ရမယ့်ကိစ္စတွေဆောင်ရွက်ရင်းနဲ့ကျွန်တော်တို့စီးပွားရေးကမြို့တစ်ထက်မြို့နေ့တစ်ထက်နေ့တာပေါ့နော်အဲ့တော့ဒီကိစ္စကိုအထူးပဲအာရုံစိုက်ပြီးတော့ဒီစီးပွားရေးဘက်ကိုလည်းစဉ်းစားချက်တွေပို့ပြီးတော့ဇောင်းပေးပြီးစဉ်းစားဖို့လိုတယ်ဒီစီးပွားရေးမှာလည်းခုနပြောသလိုအထွေထွေကုစားမှုနဲ့တော့ကျွန်တော်တို့လုပ်လို့မရဘူးအဲ့တော့ဒီအလုတ်ကန်ခွင်လန်းဖန်တီးပေးနိုင်ပြီးတော့တကယ်စီးပွားရေးကိုဥမော့အောင်ဆောင်ရွက်နိုင်ပေကာဏတွေဘလို့ရှိနေတယ်ဆိုရဲဟာကိုစဉ်းစားကြလေးလာသုံးသပ်ပြီးတော့ပုံမအားဆိုင်ဆောင်ရွက်ဖို့တော့လိုအပ်မယ်လို့ကျွန်တော်အနေနဲ့အကြံပြုချင်ပါတယ
်ဟုတ်ကဲ့ခင်ဗျာဘဝစနစ်ပြည့်တဲ့ဒေါ်တော်ဇော်ဦးဒေါ်တော်ဇော်နိုင်နှူးလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးကျော်ကျော်သိန်း
ဟုတ်ကဲ့ပါဦးဇော်ဦး
ဟိုကြာဦးပေါ်နိုင်တယ်ကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်တို့ကလည်းအခုလိုပြောပြမှုညတာကျေးဇူးတင်ပါတယ်ဟိုကျွန်တော်တို့ဟိုအစိုးရကိုလည်းကျွန်တော်တို့ကမျှော်လင့်ပါတယ်နောက်ပြီးတော့ကျွန်တော်တို့ရင်းနဲ့ဝန်ထမ်းတွေနဲ့အားလုံးပေါ့လေဝိုင်းဝန်းစူးစမ်းဆောင်ရွက်သွားပြီးတော့ဒီအားကိုကြော်ဖြတ်ချင်ပါတယ်ဒီကလာကြီးကိုလေကျေးဇူးတင်ပါတယ်ခင်ဗျာ
မြန်မာလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအဖွဲ့ CEST အမှုဆောင်ဒါရိုက်တာဒေါက်တာဇော်ဦးမန္တလေးနေပညာကော်မတီမန်နေဂျင်းဒါရိုက်တာဒေါက်တာဇော်နိုင်သူဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုလည်းယာကြီးအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လေးလိုက်ဆွေးနွေးခန်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနာစဉ်ရှိကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာ
VOA ရဲ့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစင်မြတ်မမ။အခုတခါတော့ America နောက်ဖက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ကိုသွားကြရအောင်ပါ။ West Hollywood မြို့မှာအရသာအကောင်းဆုံးဆုရထားတဲ့ဂျယ်လက်တိုရေခဲမုန့်အရသာမျိုးစုံကိုစားနိုင်မယ့်အပြင်ကိုရိုင်းလဲချက်ရအရသာဂျယ်လက်တိုရေခဲမုန့်လှူစားနိုင်တဲ့ဆိုင်တစ်ခုရှိပါတယ်။ပုံမှန်ရေခဲမုန့်တွေလောက်ခရီးမများတဲ့ဂျယ်လက်တိုရေခဲမုန့်အကြောင်းကိုနောက်ခံသမိုင်းမှာသိနိုင်မယ့်ဂျယ်လက်တို Festival စီမှာရေခဲမုန့်တွေကိုသွားစားကြည့်ရအောင်ပါရှင်။ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့နယ်က West Hollywood မြို့မှာထူးခြားတဲ့ရေခဲမုန့်ဆိုင်တစ်ခုရှိပါတယ်ဂျယ်လက်တို Festival လို့နာမည်ပေးထားတဲ့ဂျယ်လက်တိုရေခဲမုန့်ဆိုင်မှာကမ္ဘာအကောင်းဆုံးအရသာစုတွေရထားတဲ့ရေခဲမုန့်တွေသာမကစမ်းပြတဲ့အရသာဂျယ်လက်တိုရေခဲမုန့်တွေရှိပါတယ်ဂျယ်လက်တိုရေခဲမုန့်နဲ့ပတ်သက်တဲ့နောက်ခံသမိုင်းလေ့လာနိုင်မယ့်ပြကန်းကိုလည်းလှုပ်ထားတဲ့အပြင်ထူးခြားတဲ့အမေရီထည့်ပြီးတော့ကိုယ်တိုင်ရေခဲမုန့်လုပ်နိုင်တဲ့သင်တန်းလည်းဖွင့်ထားပါတယ်ဂျလက်တိုရေခဲမုန့်ဆိုတာကတော့ပုံမှန်ရေခဲမုန့်တွေနဲ့နည်းနည်းကွဲပါတယ်ပုံမှန်ရေခဲမုန့်တွေကခရီးများများနဲ့လှုပ်ထားတာဖြစ်ပေမဲ့ဂျလက်တိုရေခဲမုန့်တွေကတော့ခရီးနည်းနည်းနွားနို့များများနဲ့လှုပ်ထားတာမို့စားလိုက်တဲ့အခါမော်မော်လေးဖြစ်နေပါတယ်ကမ္ဘာပေါ်မှာအီတလီအစားအစာတစ်ခုအနေနဲ့ပထမဆုံးသမိုင်းဝင်သိခဲ့ကြတာကဂျလက်တိုရေခဲမုန့်တွေဖြစ်ပါတယ်အခုလိုမျိုးအီတလီရဲ့ကမ္ဘာကျော်အစားအစာတစ်မျိုးဖြစ်တဲ့ဂျလက်တိုရေခဲမုန့်ကိုတမှုထူးခြားတဲ့အရာသာတွေဖြစ်အောင်ဖန်တီးဖို့စိတ်ကူးရသူကတော့တက်စကနီဒေသကဆွန်ဦးတီထွင်သူဂေဘရီယယ်လီပေါ်လီဖြစ်ပါတယ်။အီတလီမြို့တွေမှာအကောင်းဆုံးဂျယ်လက်တိုရေခဲမုန့်တွေအရာသာခံလိုက်စားကြည့်ရကနေအခုလိုစိုင်ဖွင့်ဖို့စိတ်ကူးရလာခဲ့တာဖြစ်ပါတယ်
။ It's a 3000 square foot location where the festival
is. ဒီနေရာမှာ3000အခြေရှိတဲ့နေရာမှာဖြောပြမှုတွေဘယ်တော့မှအဆိုးမတက်တဲ့နေရာလို့ပြောရမှာပါ။ဒီမှာဂျယ်လက်တိုရေခဲမုန့်တမိုင်ကြောင်းလည်လာနိုင်မယ်ကြားရရှိတယ်။ဒီကမ္ဘာမှုနေအဆအဆုံးလောက်တာမြင်နေရတဲ့လီဘူဆောင်ရှိတယ်။ ဂျာတာအကောင်းဆုံးစုတွေရထားကြတဲ့ရေခဲမုန်တွေဝယ်စားလို့ရတဲ့ဆိုင်တွေရှိတယ်။မယ်ဒီချီတင်နာမှာဆိုရင်လည်းကျွန်တော်တို့စီကကျွမ်းကျင်သူတွေနဲ့အတူရေခဲမုန်တွေကိုပျော့ပျော့ပါပါစမ်းလုပ်ကြည့်လို့ရပါတယ်
။ချက်လက်တို့ရေခဲမုန်အရသာမျိုးစုံကိုဝယ်စားလို့အားမရဘူးဆိုရင်ချက်လက်တို့ရေခဲမုန်တွေဘယ်လိုလုပ်တယ်လဲဆိုတာကိုကိုယ်တိုင်သင်ယူနိုင်ပါတယ်။ထူတာကတော့ဒီတင်နာမှာတင်ပေးတဲ့အရသာတွေကပုံမှန်စားနေကြရေခဲမုန်အရသာ strawberry vanilla chocolate စတဲ့အရသာမျိုးတွေမဟုတ်ပါဘူး။ထော်ဘတ်သီးခရမ်းကျင်သီးဘယ်ဆာမစ်ရှာလကာရီတန်လွင်စီဝက်စနယ်ကြောင့်မော်ဆာရဲလာချီစတိန်ကဲစတဲ့ဟင်းချက်ပစ္စည်းတွေနဲ့ပေါင်းစပ်လုပ်ထားတဲ့အရာသာမျိုးဖြစ်ပါတယ်။ဂျလက်တိုရေခဲမုန်စဖြစ်လာခဲ့တာကတော့16ရာစုတုန်းကဖလော်ရန့်တိုင်းနိုင်ငံမှာကျွဲဝဩဇာညောင်းတဲ့မက်ဒီချီမိသားစုညစာစားပွဲတစ်ခုမှာအစားအသောက်တွေကိုကြီးကြပ်ရတဲ့အမှုပညာရှင်ကြီးဘနာဒိုပွန်တလန်တီကနွားနို့ရဲ့ပြားရည်ရဲ့ချက်ဥအနှစ်ရည်နဲ့လုပ်ထားတဲ့နို့အနှစ်အေးအေးကိုအချိုတဲဖို့ဖန်တီးတဲခင်းကျွေးငွေးခဲ့တာကနေလူကြိုက်များခဲ့ပြီးတော့အီတလီပြင်သစ်အထိပြန့်နှံ့ကတဖြည်းဖြည်းနဲ့ဂျလက်တိုရေခဲမုန်ရဲ့လို့ကြော်ကြားလာခဲ့တာဖြစ်ပါတယ်။ဘနာဒိုပွန်တလင်တီကိုလည်းဂျလက်တိုရေခဲမုန်ကိုပထမဆုံးတီထွင်သူလို့သတ်မှတ်ခဲ့ကြပါတယ်။အချိုတဲတဲ့မုန်အချိုတွေကိုဟင်းအမဲတစ်ခုလို့အသွင်ပြောင်းဖန်တီးလာကြတဲ့ဒီကနေ့ခေတ်မှာ West Hollywood မြို့ကဂျလက်တိုဖက်စတီဗယ်ဆိုင်ကဂျလက်တိုရေခဲမုန်တွေကလည်းအချိုတဲတဲ့အစားအသောက်လိုတီးသန့်မဟုတ်တော့ပဲဟင်းအမဲတစ်ခုလိုတီထွင်ထားတာဖြစ်ပါတယ
် It was so interesting such a surprise and instead of mozzarella
တော်လေးဝင်စားဖို့ကောင်းတယ်ဗျမိုဇာရဲလာဒိန်ခဲနဲ့ပုံမှန်တွဲစားတဲ့အစားအစာတွေကိုမိုဇာရဲလာဒိန်ခဲအရသာရေခဲမုန်နဲ့တွဲစားရမယ်လို့မျှော်လင့်မထားဘူးလေရတာကလည်းတမျိုးထူးပြီးကောင်းပါတယ
်ဒီဆိုင်ကထူးခြားတဲ့ရေခဲမုန်အရသာအစားအသောက်တွေကိုပွဲလန်းတွေကလည်းမှာယူကျွေးမွေးနေကြပါတယ်ကဘာအထင်ကရအကောင်းဆုံးဂျလက်တိုရေခဲမုန်အရသာပြိုင်ပွဲတွေထဲမှာဂျလက်တိုဖက်စတီဗယ်ဆိုင်ကဦးစီးလုပ်တဲ့ပြိုင်ပွဲကလည်းကြော်ကြားပါရယ်ကဘာတဝမ်းကအတော်ဆုံးစဖို့မှုကြီးတွေကို၄နှစ်ကြာအောင်အဆင့်ဆင့်ရွေးပြီးတော့နောက်ဆုံးစကားတင်ကျန်တဲ့သူတွေသာဂျလက်တိုဖက်စတီဗယ်ဝေါ်မာစတာချန်ပီယံလူပွဲကြီးမှာတက်ရောက်ရှင်ပြိုင်နိုင်တာဖြစ်ပါရယ်လာမယ့်ကဘာချန်ပီယံလူပွဲကိုတော့၈နှစ်2021ခုနှစ်မှာလုပ်မှာဖြစ်ပါရယ်အရင်ကမ္ဘာချန်ပီယံရထားသူတွေဖန်တီးတဲ့ဂျလက်တိုရေခဲမုန်အရသာတွေကိုတော့ကယ်လီဖိုးနီးယားပြည်နယ် West Hollywood မြို့ကဂျလက်တိုဖက်စတီဗယ်ဆိုင်မှာအရသာခံစားကြည့်နိုင်ကြပါလိမ့်ရှင
်။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါရှိမရှိစမ်းသပ်စစ်ဆေးမှုတွေအရှိန်လျှော့ပြီးလုပ်ဖို့သမ္မတဒေါနယ်ထရမ့်ကပြောကြားနေချိန်မှာပဲကူးစက်ယောဂါဆိုင်ရာကျွမ်းကျင်သူဒေါက်တာအန်တိုနီဖောက်ချီကသူနဲ့သမ္မတအင်ဗျူကိုရိုနာဗိုင်းရပ်စ်ယောဂါတိုက်ဖျက်ရေးဆိုင်ရာအဖွဲ့ကတခြားဖွဲ့ဝင်တွေကိုဒီလိုအရှိန်လျှော့ပြီးလုပ်ဖို့ညွှန်ကြားထားတာမရှိကြောင်းနဲ့စစ်ဆေးစမ်းသပ်မှုတွေကိုတိုးပြီးလုပ်နေကြောင်းအင်ကာနဲ့အောက်လတ်တော်ဆွမ်းရင်နဲ့ကုသရောင်းဝယ်ရေးဆိုင်ရာကော်မတီရှေ့မှောက်ကြားနာပွဲမှာထွက်ဆိုခဲ့ပါတယ် CDC အကြီးအကဲကလည်းအချိန်မီစစ်ဆေးစမ်းသပ်မှုတွေကိုတိုးပြီးလုပ်ရမှာဖြစ်ပြီးလုပ်လေလုပ်ဆောင်နေတယ်လို့ပြောပါတယ်ကမ္ဘာတလောဒီယောဂအကူးဆက်ခံရသူ6သန်းကျော်ရှိနေချိန်မှာအမေရိကန်နိုင်ငံမှာလူပေါင်း 2.3 သန်းကျော်အကူးဆက်ခံနေရပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတနင်္လာနေ့ကအစိုးရရှိနေ2ဦးအပါအဝင်အာဖဂန်အစိုးရဝန်ထမ်း9ဦးအလုကြံခံရမှုကိုပြင်းထန်စွာရှုံချကြောင်းအမေရိကန်အစိုးရကပြောကြားလိုက်ပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့အာဖဂန်အာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။အသက်ခံရသူတွေဟာအနည်း20နီးပါးကြာမြင့်နေပြီဖြစ်တဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်ဆိုရနဲ့တာလီဘန်တို့ကြားရထားတဲ့သဘောတူညီချက်အစိပ်ပိုင်းတစ်ခုဖြစ်တဲ့အကျဉ်းသားလဲလှယ်ရေးအတွက်အာဖဂန်အစိုးရထိန်းသိမ်းထားတဲ့တာလီဘန်အကျဉ်းသားတွေပြန်ပြီးလွတ်မြောက်ရေးကိုလှုပ်ဆောင်နေတဲ့အဖွဲ့တွေကဖြစ်ပါတယ်။မြန်မာနိုင်ငံမှာဇွန်လ23ရက်နေ့ကကိုဗစ် -19 ရောဂါဓာတ်ခွဲစမ်းသပ်မှုစုစုပေါင်း 1,800 ကျော်ပြုလုပ်ခဲ့တဲ့ထဲကယောဂပိုးကူးစက်ထားသူ2ဦးကိုထပ်မံတွေ့ရတဲ့အတွက်ဓာတ်ခွဲတည်ပြုလူနာအခုဆို292ဦးရှိသွားပြီလို့ကျမရဲ့နဲ့အားကစားဝန်ကြီးဌာနကအတည်ပြုကြေညာခဲ့ပါတယ်။မနေ့ကဗိုင်းရပ်စ်ပိုးတွေ့ရှိသူ2ဦးစလုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်ရောက်လာသူတွေဖြစ်ပြီးအသွားအလာကန့်သတ်စောင့်ကြည့်ခံနေရသူတွေလည်းဖြစ်ပါတယ်။ကမ္ဘာနံပါတ်1နာမည်ကျော်ဆာဗီယာတန်နစ်ကစားသမားနိုဗက်ဂျိုကိုဗစ်ရှာသူကိုယ်တိုင်စီစဉ်တဲ့အေဒရီယာတောလို့ခေါ်တဲ့ဆာဗီယာနဲ့ခရိုအေးရှားတန်နစ်ပွဲစဉ်တွေမှာပါဝင်ကစားခဲ့ပြီးတဲ့နောက်မှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံနေရတယ်လို့အင်္ဂါနေ့ကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။ဗုဒ္ဓဘူးနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကို ယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကြားမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာသက်သာ
This program has come to you from the Voice of America, Washington.